Welcome to the Voice of America in Burmese.
Mingala apang khanyang ne Christmas nya chan phit ja ba de toda shin mya shin. American bi daw su myo ro Washington DC ga ne BO American atan ye 2020 khu ne December 25 ye taw cha ne nya bai season ne go Myama san no chain nya 9 na ya ne the nai di line to meter 1925 30 ne ne line la meter 190 ro ga ne chou le pe ne ba bi shin.ကျမနောင်လာပါဒီကနေ့ညဖက်အထိတ်တန်ရောက်တဲ့တွေကိုတင်ပြပေးမှာပါတောင်ကိုရီးယားဂျပန်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာတရက်အတွင်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူအရေအတွက်စံချိန်တင်မြင့်တက်ခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမှာနောက်ထပ်ကူးစက်သူ1400ကျော်တဲ့က90ရာခိုင်နှုန်းဟာနိုင်ငံလူဦးရေ50%တန်းထက်ကတဝက်နေထိုင်တဲ့အဆိုးမျိုးရုံးနဲ့ပတ်ဝန်းကျင်အရာတွေမှာဖြစ်ပါတယ်ဂျပန်နိုင်ငံမှာဒီကနေ့နောက်ထပ်ကူးစက်သူ884ဦးထက်မှာတိုချိုမြို့တော်ကအများဆုံးပါအင်ဒိုနီးရှားမှာတော့ဒီကနေ့မှာသေဆုံးသူ258ယောက်နဲ့အများဆုံးဖြစ်ခဲ့ပါတယ်။နောက်ထပ်ရောဂါကူးစက်သူ9260နီးပါးရှိတာကြောင့်အခုဆိုရင်သေဆုံးသူပေါင်းက2800ကျော်ကူးစက်သူပေါင်းက9000ကျော်ရှိနေပါပြီ။ကမ္ဘာတစ်ဝှမ်းနိုင်ငံအသီးသီးအနေနဲ့ COVID-19 ရောဂါကာကွယ်ဆေးရဖို့ကြိုးစားနေကြသလိုကာကွယ်ဆေးရလို့စတင်ထိုးပစ်နေတဲ့နိုင်ငံတွေလည်းတဖြည်းဖြည်းပိုများလာပါတယ်။လက်တင်အမေရိကနိုင်ငံတွေထဲမှာဆိုရင်ကိုဗစ်ကြောင့်သေဆုံးသူက3000ကျော်ရှိထားတဲ့မက္ကဆီကိုနိုင်ငံဟာကာကွယ်ဆေးစထိုးတဲ့ပထမဆုံးနိုင်ငံဖြစ်လာပါတယ်။ Pfizer နဲ့ BioNTech ကာကွယ်ဆေးဆက်တမ်းမှာထားတဲ့ချီလီနိုင်ငံကတော့ပထမအတုပ်ဆေးအလုံးကြီး1000ကိုကြာတာပြည်နယ်ကရခဲ့ပြီးတဲ့နောက်ကျန်းမာရေးလုပ်သားတွေကိုထိုးပေးနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။ကိုစတာရီကာနိုင်ငံကလည်းကြာတာပြည်နယ်မှာပဲဆန်ဟိုဇေမြို့နာကအိမ်တလုံးမှာတက်ကြီးရွယ်အုံအုပ်ကိုကာကွယ်ဆေးစထိုးပေးဖို့ပြင်ဆင်နေပါတယ်။အာဂျင်တီးနားနိုင်ငံကတော့ရုရှားနိုင်ငံတို့စပူနစ်ဗီကာကွယ်ဆေးအလုံး3သိန်းလောက်ရထားပြီးဖြစ်ပါတယ်။ကာယောဂါကြောင့်ခရစ်စမတ်ဝတ်ပြုဆူတောင်းပွဲကိုအကျဉ်းယုံကျင်းပခဲ့တဲ့ပို့ယဟန်မကြီးဖရန်စစ်ကယေရှုခရစ်တော်ကိုယ်တိုင်ဆင်းရဲနွမ်းပါတဲ့သူစီကဖွားမြင်လာတာဖြစ်တဲ့အတွက်အကူအညီလိုအပ်နေသူတွေကိုလူတွေဝိုင်းဝန်းကူညီတင်တယ်လို့မိန့်ကြားခဲ့ပါတယ်
။ È qualcosa di straordinario che cambia tutto. Mette in moto energie impensate.
စီရင်တော့ပါတယ်လူတွေဟာလည်းဖျားသခင်ရဲ့သမီးတော်သားတော်တွေဖြစ်တယ်ဆိုတာပြသခြင်းနဲ့အတွဲကျွန်တော်တို့ကြားတဲ့ကိုယေရှုခရစ်တော်ကစီစဉ်ရရဲ့နဲ့ရောက်လာတာဖြစ်ပါတယ်လို့ပုပ်ယဟန်မင်းကြီးကဝတ်ပြုဆူတောင်းပွဲမှာမိန့်ကြားခဲ့တာပါဗက်တီကန်မြို့ကစင်စပီတာဘက်စီလီယာဖျားကျောင်းတော်မှာခရစ်ယာန်ဂိုက်အုပ်ကာဒီနယ်အပါအဝင်ခရစ်ယာန်ဘုန်းတော်ကြီးတရားလောက်နဲ့ပဲကျတာပင်နေ့ညကဝတ်ပြုဆူတောင်းပွဲကျင်းပခဲ့တာပါပုံမှန်အားဖြင့်စိန့်စပီတာဘာစီလီယာဖရာကျောင်းတော်မှာကျင်းပတဲ့ခရစ်စမတ်ပုပ္ပုဆူတောင်းပွဲကိုနိုင်ငံပေါင်း100ကျော်ကတန်တမန်တွေအပါအဝင်လူပေါင်း10000လောက်တက်ရောက်လေ့ရှိတာဖြစ်ပါတယ်။ပို့ရဟန်မကြီးနဲ့ဓမ္မသည်တီဆိုးသူအနေငယ်ကလွယ်ရင်ပုပ္ပုပွဲတက်လာသူတွေနှကောင်းစီတက်ကြပါတယ်။ည7:00နောက်ပိုင်းအိမ်ပြန်မထွက်ရအမိန့်ကြောင့်ပုပ္ပုပွဲကိုတက်မှတ်ချိန်ထက်နှစ်နာရီစောပြီးတော့ကျင်းပခဲ့တာပါ။ခရစ်စမတ်ကလာဟာအတော်မတတ်နိုင်တဲ့အလိုဆန္ဒတွေကိုဖြည့်ဆည်းနေရမယ့်အချိန်မဟုတ်ပဲကိုယ့်ရဲ့ညီအကိုမောင်နှမတွေကြုံတွေ့နေရတဲ့မမျှတတဲ့ကံကြမ္မာကိုတတိပြုကြရမယ့်အချိန်ဖြစ်ပါတယ်လို့လည်းပို့ရဟန်မကြီးကပြောဆိုသွားပါတယ်။ဒီခရစ်စမတ်ဝတ်ပြုဆူတောင်းပွဲဟာတက်တော်84နှစ်ရှိပြီဖြစ်တဲ့ပို့ရဟန်မကြီးဖရန်စစ်ရဲ့8ကြိမ်မြောက်ဆူတောင်းပွဲလည်းဖြစ်ပါတယ်။အခြေအနေပေးတာနဲ့လက်ပနုံးနဲ့တောင်ဆူတာနိုင်ငံတွေကိုအလဲပတ်သွားရောက်မယ်လို့လည်းပို့ရဟန်မကြီးကပြောဆိုသွားပါတယ်။ယေရှုခရစ်တော်ဖွားမြင်ရာနေရာဖြစ်တဲ့ဂျော်ဒန်မြစ်နောက်ကလက်ဘနွန်နိုင်ငံဘက်သလဟမ်မြို့မှာတော့ဒီကနေ့ကျောက်တဲ့ခရစ်စမတ်နေ့မှာမြို့တော်ဝိုက်ကခရစ်ယာန်ဖခင်ကျောင်းတော်တွေမှာခေါင်းလောင်းတွေထိုးရင်းခရစ်စမတ်ပွဲတော်ကိုဆင်နွှဲခဲ့ပါတယ်။ဘက်သလဟမ်မြို့မှာခရစ်စမတ်ပွဲတော်ဆင်နွှဲဖို့နေ့စဉ်လူပေါင်းထောင်ပေါင်းချီလာရောက်လို့ရှိပေမဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဒီနေ့မှာတော့တိတ်ဆိတ်နေပါတယ်။ဣသရေလနိုင်ငံထက်ကအပြည်ပြည်ဆိုင်ရာလိမ့်စိတ်လဲပိတ်ထားတယ်လို့ဣသရေလကိုထိနှုတ်ထားတဲ့ဂျော်ဒန်မြစ်အနောက်ဘက်ကပါလက်စတိုင်းဒေသတစ်လျှောက်တမျိုးနဲ့တမျိုးခီးတွာလာမှုတွေကိုလည်းကန့်သတ်ထားတာကြောင့်အလက်ပတ်လာသူတွေကင်းပြီးတော့တိတ်ဆိတ်ချောက်ကနေတာပါ။ကမ္ဘာတစ်ဝှမ်းလုံးမှာလည်းဒီလိုမြင်ကွင်းတွေအလားတူတွေ့နေရပါတယ်။ခရစ်စမတ်အားလိုက်ရမှာမိသားစုတွေ့ဆုံကြတာတွေ၊ဝတ်ပြုဆူတောင်းသူတွေနဲ့ပြည့်နေတတ်တဲ့နေရာတွေမှာလည်းကာယောဂါကြောင့်အစီအစဉ်တွေပြတ်ပြီးတော့တိတ်ဆိတ်ချောက်ကနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လေးလလောက်ကပင်လယ်ပြင်ကိုဖြတ်ပြီးတော့ပြည်ပကိုထွက်ပြေးဖို့အကြိုးစားချင်းတရုတ်တာဝန်ရှိသူတွေဖမ်းခံထားတဲ့ဟောင်ကောင်မြို့ခံ12ဦးထဲက10ဦးကိုရှန်ဇန်းမြို့မှာတနင်္လာနေ့ကျရင်တရားရုံးထုတ်မယ်လို့သူတို့ကိုထောက်ခံတဲ့အုပ်စုကဒီကနေ့ပြောပါတယ်။ကိုပိုင်အောက်ချုပ်ခွင့်ဒစိတပိုင်းရထားတဲ့ဟောင်ကောင်ရဲ့ရပ်တည်မှုအပေါ်စိုးရိမ်မှုတွေတိုးလာချင်းအခုလိုထွက်ပြေးဖို့အကြိုးစားသူတွေကိုတရုတ်နိုင်ငံကရှာရှာပပဖမ်းဆီးခဲ့တာကြောင့်ဟောင်ကောင်မှာရောကမ္ဘာမှာပါဒီဖြစ်အပေါ်အထူးအယုံစိတ်လာခဲ့ပါတယ်။တရုတ်ပြည်မှာကြီးကိုဝင်တဲ့အခါကယောဂါကြောင့်14ရက်ကြာတိချာခွဲနေရမှာဖြစ်တဲ့အတွက်တရားရုံးကြားနာမှုကိုတရားရည်ရက်20ကျိုးတင်အသိပေးဖို့တက်ဆိုင်ရာမိသားစုတွေကတင်ပြထားတာပါ ဒါပေမဲ့လည်းရုံထုံမဲ့နေ့ကိုအစိုးရရှိနေကအဖမ်းခံရသူ9ဦးရဲ့မိသားစုဝင်တွေကိုကပ်ပြီးတော့အကြောင်းကြားခဲ့တယ်လို့ထောက်ခံသူအုပ်စုတွေကပြောပါတယ်ဒီကိစ္စအပေါ်နိုင်ငံတကာရဲ့ပြစ်တင်ပြောဆိုမှုနဲ့အောင်ခရစ်မတ်ကာလကိုသမင်ရွေးပြီးတော့ရုံထုတ်တယ်ဆိုတာထင်ရှားပါတယ်လို့အဖမ်းခံရသူအန်ဒီလီရဲ့ညီမဖြစ်သူကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေကျင်းမြို့မှာရှိတဲ့ဟောင်ကောင်နဲ့မကာအိုရေးရာဌာနကမချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။ဆက်လိနဲ့ပင်လယ်ဖြတ်ပြီးထိုင်ဝမ်ကိုထွက်ပြေးဖို့ကြိုးစားတယ်လို့ယုံကြည်ရတဲ့ဟောင်ကောင်မြို့ခံ12ဦးကိုဩဂုတ်လ23ရက်နေ့ကတရုတ်တာဝန်ရှိသူတွေကြားဖြတ်ဖမ်းဆီးခဲ့တာပါ။သူတို့ထဲကအသက်မပြည့်သေးတဲ့သူနှစ်ယောက်ကိုတော့တီချာရက်တစ်ခုမှတီတန့်ခွဲပြီးစစ်ဆေးမယ်လို့တရုတ်တာဝန်ရှိသူတွေကဒီလအစောပိုင်းမှာပြောဆိုထားပါတယ်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။အခုတော့ခရစ်မတ်ညအထူးအစီအစဉ်နဲ့အပစင်ကဏ္ဍတွေကိုဆက်တိုက်ထုတ်လင်းသွားမှာပ
ါ။မင်္ဂလာရှိတဲ့ခရစ်မတ်ချင်တာဖြစ်ပါလိမ့်ရှင်။မကြာခင်ကုန်လွန်တော့မယ့်2020ခုနှစ်ကတော့200ကျော်ကာလအတွင်းမှာအဆိုးရွားဆုံးယောဂန္တရကပ်ကုသယောဂကပ်ဘေးကြီးနဲ့ကြုံဆုံခဲ့ရတဲ့လူသားအလုံးကိုကန့်ကျင်မှာမျက်နှာသာမပေးလာတဲ့နှစ်ဖြစ်ပါသေးတယ်။ဒီတော့လေဒီလိုကြုံတွေ့ခဲ့ရတဲ့အခြေအနေဆုံးနဲ့အညီအလုံးလူနေမှုပုံစံတင်မှာရှင်သန်နေထိုင်ဖို့ကြိုးစားခဲ့ရတာပါ။ဒီတော့ဒီနှစ်အတွင်းထူးထူးခြားခြားအဖြစ်ပျက်လေးတွေအများစုကလည်းဒီကိုဗစ်ကပ်ဘေးအခြေအနေပေါ်မူတည်ပြီးတော့ဖြစ်ပေါ်ခဲ့တာပါ။တနစ်စာထူးခြားစံပြဖြစ်ရလေးတွေကိုကိုငင်းညံမက်ကင်ဖြူတိုရီနဲ့အတူတင်ပြပေးသွားပါမယ်။ကျမအေးတနာချောပါ။ကိုဗစ်ရောဂါသတင်းစိုးတွေကြားတဲ့အခါကျမရေးဆိုင်ရာထူးထူးခြားခြားသတင်းကောင်းလေးကိုအရင်ဆုံးပြောပြပေးချင်ပါသေးတယ်။အသက်တရလည်းနေရဖွားဖွားကြီးကတော့ကိုဗစ် -19 ရောဂါဖြစ်ပြီးတော့ဒီဇင်ဘာလလယ်မှာပဲပြန်ပြောင်းမလန်ထူလာတာပါ။ဖဖွားအယ်လီနာကိုစပိန်နိုင်ငံမက်ဒရစ်ဆေးရုံမှာတင်ထားခဲ့ရတာဖြစ်ပြီးတော့သူဆေးရုံကဆင်းခွင့်ရတော့ဆရာဝန်တွေ၊နတ်စ်မတွေနဲ့ဆေးရုံဝန်ထမ်းတွေအားလုံးလက်ခုပ်လက်ဝါးတီးပြီးတော့ဝမ်းပန်းတစားနှုတ်ဆက်ခဲ့ကြပါသေး။ဖဖွားကြီးကပထမကိုရိုနာဗိုင်းရပ损ပိုးကူးခံခဲ့ရတာဖြစ်ပါသေး။နောက်တော့အဆုတ်အေးမိယောဂါပါဆက်ဝင်သွားတာပါ။သူ့ကိုကိုဗစ်ယောဂါသည်တွေထားတဲ့အပိုင်းမှာ14ရက်နှစ်ပတ်ထားခဲ့ရတာဖြစ်ပြီးတော့အဲဒီ Gregoria Maranon ဆေးရုံကနေပြီးတော့ကိုဗစ်ယောဂါဖြစ်ပြီးတော့ပြန်မလန်ထူလို့ဆေးရုံဆင်းနိုင်တဲ့4149ရောက်မြောက်ပြန်ကောင်းလူနာဖြစ်ပါရည်။ဖဖွားကြီးအယ်လီနာကသူ့ကျန်းမာရေးပူကောင်းမှုမျှော်လင့်ပါတယ်။ဒီကဘေးယောဂါကြီးလည်းမကြခင်မှာပြီးဆုံးသွားမယ်လို့ဆုတောင်းပါတယ်ဆိုပြီးတော့ပြောသွားခဲ့ပါရည်။ဒီလိုမျိုးကဘာမှာကိုဗစ်ယောဂါကူးစက်မှုကြဲကြဲပြင်းပြင်းဖြစ်ပွားတာကတော့2020သုံးလပိုင်းမှလာမှာဖြစ်ပါရည်။ဒီမှာလူများစုဝေးတဲ့နေရာတွေမှာအသွားအလာကန့်သက်တာတွေအခမ်းအနားဖျက်ပြစ်တာတွေစပြီးတော့တွေ့လာရပါရည်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အရေးပေါ်အခြေအနေကြီးညာထားပြီးအများပြည်သူတွေကိုနေအိမ်မှာပဲနေကြဖို့တိုက်တွန်းထားပါတယ်။အများပြည်သူလာရောက်ကြည့်ရှုနိုင်တဲ့ပြတိုက်တွေကိုလည်းပိတ်ထားပေမဲ့တိလိပ်ဆန်ယုံလိုပြတိုက်တွေမှာတော့တိလိပ်ဆန်ဆရာဝန်တွေလိုဝန်ထမ်းတွေကအလုပ်ဆက်ဆင်းနေပါတယ်။ဒီလိုနိုင်ပြည်နယ်ရှီကာဂိုမှာရှိတဲ့ရှက်၅ပြတိုက်ဟာအခုလိုပြတိုက်ပိတ်ထားတဲ့အချိန်မှာအထက်ကတပ်တော်လေးတွေအတွက်အထူးအစီအစဉ်တစ်ခုကိုဖန်တီးခဲ့ပါတယ်။ဒါကတော့ပင်ကွင်းနှက်ကလေးတွေကိုပြတိုက်ထဲမှာရှောက်သွားခွင့်ပေးခဲ့တာပါ
။ဒါကတော့ကိုဗစ်ကပ်အစမှာလွတ်လပ်မှုအရသာရခဲ့ကြတဲ့ပင်ကွင်းငယ်လေးတွေပါ။ကမ္ဘာလူသားအားလုံးကြုံကြရတဲ့ကိုဗစ်ကပ်ဘေးကြီးထဲမှာနေထိုင်ကျင်လည်ဖို့ဆိုရင်တော့အားလုံးအတွက်မရှိမဖြစ်လိုအပ်တာကနှာခေါင်းဆီးတွေဖြစ်ပါရဲ့နော်။ဒီမှာရေတက်မှုနှာခေါင်းဆီးကအစစိမ့်စီချဲနှာခေါင်းဆီးအဆုံးအစင်ပြေတက်တာမှုရှိတော့အဖိုးထန်ဒီဇိုင်းဆက်မှုရှိတော့ပပောင်းဆောင်ကနေပြီးတော့တီထွင်ဖန်တီးတဲ့နှာခေါင်းဆီးတွေထွက်လာတာတွေ့ရပါတယ
်။ဒီဇရေးနိုင်ငံကလက်ဝဲရေတနာရောင်းတဲ့ညီဘဲကုမ္ပဏီဟာကမ္ဘာဈေးအကြီးဆုံးနှာခေါင်းဆီးတစ်ခုကိုရွှေအစစ်နဲ့ပြုလုပ်ပေးခဲ့ပါတယ်။ဒီနှာခေါင်းဆီးဟာဒေါ်လာ 1.5 သန်းတန်ပြီးတော့အမေရိကန်နိုင်ငံကအမီမဖော်လိုတဲ့သူ့ရဲ့ဖောက်တယ်တူအတွက်ပြုလုပ်ပေးခဲ့တာပါ။18ကာရက်ရွှေနဲ့ပြုလုပ်ထားပြီးတော့စိန်အလုံးပေါင်း 3,600 စီချဲထားပါတယ်။ပရိပညာရှင်25ယောက်စုပေါင်းဖန်တီးခဲ့ရပြီးအလားအပါအတွက်တာမကအထဲမှာလဲ N99 အကာကိုထည့်သွင်းထားတဲ့အတွက်ဗိုင်းရပ်စ်ကိုကာကွယ်နိုင်တဲ့ပစ္စည်းတစ်ခုအဖြစ်နဲ့လဲအသုံးဝင်ပါပါဒီနှာခေါင်းဆီးကိုဝယ်ယူသူအနေနဲ့အမြဲတမ်းဝတ်ပါမလားဆိုတာမသေးကြပါပဲဝတ်တော့ဝတ်မှာပါလို့ဒီဘက်လက်ဝတ်ရတနာကုမ္ပဏီပိုင်ရှင်ကပြောပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအနောက်ဘက်မဟာရာစထရာပြည်နယ်ပူနေမြို့ကလူတယောက်ဟာကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်ရွှေအစစ်နဲ့လှုပ်ထားတဲ့နှာခေါင်းဆီးတစ်ခုကိုပြုလုပ်ဖန်တီးခဲ့ပါတယ်။ရှာကာကာဟာဒီဆိုတဲ့သူဟာ ဘရင်းစီယာတရားကိုလှုပ်ခိုင်းခဲ့တာဖြစ်ပြီးတော့အလေးချိန်90ဂရမ်လောက်ရှိပါတယ်။ကုန်ကျစရိတ်ကတော့ဒေါ်လာ3,890ကျပြီးအသက်ရှူဖို့အတွက်မျက်နှာပေါင်းမှာအပေါက်သေးသေးလေးတွေဖန်တီးထားပါတယ်။အသက်49နှစ်အရွယ်ဂူဟာဒီဟာအပြင်ထွက်သွားတိုင်းမှာဒီရွှေနှာခေါင်းစီးအပြင်ရွှေလက်ကောက်တွေလက်စွပ်တွေဆွဲကြိုးတွေကိုလည်းဝတ်ဆင်လေးရှိပါတယ်။ဒီရွှေနှာခေါင်းစီးကသူ့ကိုယောဂပိုးကနေတကယ်ပဲကာကွယ်ပေးနိုင်မလားဆိုတာတိကျမသိပေမဲ့သူကတော့တခြားလူအပ်တဲ့ယောဂကာကွယ်ရည်တွေကိုလည်းလှုပ်ထားပါတယ်လို့ပြောပါတယ်ရှင
်။အိန္ဒိယနိုင်ငံအနောက်ဘက်ပြည်နယ်တစ်ခုဖြစ်တဲ့ဂူဂျာရက်ကသူရက်မြို့မှာလည်းစိန်စီထားတဲ့နှာခေါင်းစီးတွေကိုရောင်းချနေပါတယ်။ကိုရိုနာကပ်ယောဂကာလအတွင်းနေစဉ်ဘဝနေထိုင်မှုမှာမရှိမဖြစ်လိုအပ်လာတဲ့နှာခေါင်းစီးတွေမှာရည်တနာအလှတွေစီရင်ဖို့လိုအပ်တယ်လို့ထင်တာကြောင့်အခုလိုစိန်စီဖြစ်တာလို့ရည်တနာဆိုင်ပိုင်ရှင်ကပြောပါတယ်။စိန်အစ်စ်တွေစီချဲထားတာကြောင့်နှာခေါင်းစီးတစ်ခုကိုဒေါ်လာ2000ကနေ5000ကျော်အထိကျတဲ့ပါတယ်။ငွေကြေးချမ်းသာသူတွေကလည်းသူတို့ရဲ့အဝတ်အစားတွေနဲ့လိုက်ဖက်မဲ့နှာခေါင်းစီးတွေဝယ်ယူရနိုင်တာကိုသဘောကျနေကြပါတယ်။ဆူရက်မြို့ဟာဒေသတွင်းမှာတော့စိန်မြို့တော်အဖြစ်ထင်ရှားပြီးကဘာပေါ်ကစိန်90ရာခိုင်နှုန်းကိုဖြတ်တောက်သွေးပြီးအယောင်တင်ပေးတဲ့မြို့ဖြစ်ပါတယ်ခင်ဗျာ။ Israel နိုင်ငံကတီးထွင်သူတွေဟာကိုရိုနာကပ်ရောဂါကာလအတွင်းနှာခေါင်းစီးမချွတ်ဘဲအစာစားနိုင်မဲ့နှာခေါင်းစီးတစ်မျိုးကိုတီးထွင်လိုက်ပါတယ်။ဒီပစ္စည်းကြောင့်စားသုံးသူတွေအနေနဲ့စားတောက်ဆိုင်မှာစားတောက်တဲ့အခါပိုးကူးဆက်ဖို့အလားအလာလျော့နေစီမှာပါ။အဲ့ဒီနှာခေါင်းစီးကအပေါက်လေးဟာစပိန်ဘရိတ်လိုမျိုးကျိုးတစ်ချောင်းနဲ့ထိန်းချုပ်ရတာဖြစ်ပြီးတော့စားကန်နီးကြရင်ကျိုးနဲ့ထိန်းချုပ်ထားတဲ့လက်ကင်လေးကိုညှစ်လိုက်တဲ့အခါနှာခေါင်းစီးကပွင့်သွားပြီးအစာအစာကိုပါဇက်ထဲထည့်လို့ရတာပါ FT Pass ကုမ္ပဏီကစီစဉ်တာဖြစ်ပြီးနောက်ကျရင်အစာအတော့ပါဇက်နာရောက်လာရင်နှာခေါင်းစီးကိုအလိုလျောက်ပွင့်သွားအောင်စီစဉ်ပေးမှဖြစ်တယ်လို့လက်နဲ့ထိန်းချုပ်နိုင်အောင်လည်းစီစဉ်ပေးမယ်လို့ကုမ္ပဏီဒူးဥက္ကဋ္ဌကပြောပါတယ်လောလောဆယ်မှာတော့အတုံးခဲတွေစားတောက်ရမှာအဆင်ပြေပေမဲ့လည်းရေခဲမုတ်လို့အနှစ်ရေများများပါတဲ့အစာအတော့တွေစားတောက်ရမှာတော့ပေးပွားကုန်မယ်အလားအလာရှိပါတယ်ဒီနှာခေါင်းစီးပုံစံအတွက်ပတ်ပုံတင်ပြီးသားဖြစ်သလိုနှာခေါင်းစီးတစ်ခုကိုအမေရိကန်ဒေါ်လာ85ပြားကနေ3ဒေါ်လာနီးပါးအထိဈေးသတ်မှတ်ရောင်းချဖို့လဲစီစဉ်ထားပါတယ
်။ထိုင်းနိုင်ငံကဒီဇိုင်နာတယောက်ဟာကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့အတွက်သုံးတဲ့မျက်နှာအကာပလတ်စတစ်ပြားပေါ်မှာကာတွန်းစက်ကောင်တွေရုပ်ရှင်စက်ကောင်တွေကိုရေးဆွဲဖန်တီးနေပါတယ်။သူဖန်တီးတဲ့မျက်နှာကပလတ်စတစ်ပြားတွေရောင်းရလွန်းတဲ့အတွက်နောက်မှလည်းဒါနဲ့ပဲဆက်ပြီးအလုတ်ကန်အသက်မွေးဖို့ရည်ရထားတယ်လို့ဒီဇိုင်နာမေစတီလတ်ကပြောပါရယ် Star Wars ရုပ်ရှင်ဇာတ်ကားတွေက Darth Vader ဇာတ်ကောင်ပုံစံ Stormtroopers ပုံစံနဲ့ Time ပုံမြင်တွေက Hanuman နဲ့သူ့ရဲ့ပြိုင်ဘက်လူဆိုးဇာတ်ကောင်ပုံစံတွေကိုဖန်တီးခဲ့တာပါသူ့မျက်နှာဖုံးတစ်ခုကို Time ပုံငွေ180 American Dollar နဲ့ဆိုရင်တော့6ဒေါ်လာနီးပါးနဲ့ရောင်းချတာဖြစ်ပြီးမီလာလောက်ကစလို့အခုဆိုရင်900ကျော်ရောင်းချခဲ့ပြီလို့ပြောပါတယ
်ဖက်သမရနိုင်ငံကသုတေသနပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးကိုတိုက်ချက်ရမှာရေငုပ်တဲ့မျက်မှန်တွေကိုညနေဖုံးအကာအဖြစ်သုံးလို့ရအောင်တီထွင်ဖန်တီးလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်နှာခေါင်းစီးညနေဖုံးတွေရှားပါနေချိန်မှာအကုန်ကြတက်တာတဲ့ရေငုပ်မျက်နှာဖုံးတွေကိုစစ်သုံးအဆင့်မြင့်ဆုံးစကားတက်ဆင်ပြီးရန်ဖုံးအကာအဖြစ်သုံးလို့ရအောင်ဖန်တီးခဲ့ကြတာပါချက်နီးပညာတက္ကသိုလ်ကကျောင်းသားတွေကတီထွင်ခဲ့တာဖြစ်ပြီးတော့ဒီရေငုပ်မျက်နှာဖုံးကအမေရိကန်ဒေါ်လာ24ဒေါ်လာလောက်ပဲကျတဲ့နာဖြစ်ပါတယ်လူရည်10တန်းကျော်ရှိတဲ့ချက်သမရနိုင်ငံမှာနှာခေါင်းစီးမျက်နှာဖုံးတွေအလုံးလောက်ရဖို့အခက်အခဲဖြစ်နေတာပါဒီအတွက်တီထွင်သူတွေအဖွဲ့ကပြီးခဲ့တဲ့အပတ်အတွင်းမျက်နှာဖုံး2200ကိုပြောင်းလဲတီထွင်ခဲ့ပြီးတော့လာမယ့်သတင်းပတ်တွေအတွင်းတတောင်းကြော်ထုတ်လုပ်ပေးမယ်လို့အဖွဲ့ကောင်းဆောင်ကပြောပါတယ
်ဒီနေ့နိုင်ငံကတီထွင်ဖန်တီးသူလူပညာရှင်တယောက်ကတော့ကိုရိုနာဗိုင်းရပ်စ်ရံကကာကွယ်ဖို့ဂျပန်ခောက်ဆွဲပြုတ်ပုံစံလုပ်ထားတဲ့နှာခေါင်းစီးတစ်ခုကိုတီထွင်လိုက်ပါတယ်အစပိုင်းတုန်းကတော့တာကာဟီရိုရှိဘာတာဟာဒီရမ်မြန်ခောက်ဆွဲပြုတ်နှာခေါင်းစီးကိုမြန်မာမှာအခုမရိုက်စေဖို့အတွက်ကြိုးစားတီထွင်ခဲ့တာဖြစ်ပေမဲ့အဲ့ဒါကမဖြစ်နိုင်မှန်းသဘောပေါက်သွားခဲ့ပါတယ်ဒါကြောင့်အခုလိုခောက်ဆွဲစားတဲ့အခါမှာရင်းငွေ့ရိုက်တလိုမျိုးဖြစ်တဲ့ခောက်ဆွဲပြုတ်နှာခေါင်းစီးကိုတီထွင်လိုက်ကြပါတကယ်ဂျပန်ရာမန်ခောက်ဆွဲပြုတ်စားတဲ့အခါမှာထည့်ရတဲ့ပစ္စည်းမျိုးစုံကိုပါဝင်အောင်ဖန်တီးထားပြီးအားလုံးကိုရှင်းလင်းပြုလုပ်ထားပါတယ်ဒါပြင်ခောက်ဆွဲပကတ်လုံးကိုဂွန်းတွေနဲ့ဖြည့်ထားပြီးအယုတ်တစ်ခုလောက်အလေးချိန်ရှိတာဖြစ်ပြီးတော့ဝေးရတာတော့တက်တောင်တက်တာမရှိဘူးလို့ရှိပါတာကပြောပါတယ်ဒ ဒါပေမဲ့သူ့နှကောင်းစီကိုလူတွေကြည့်ပြီးအနေငယ်ပြုံးသွားတယ်ဆိုရင်တော့သူ့တီထွင်ရချိုနှက်ပါတယ်လို့ရှိပါတာကပြောပါတယ်
။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့ရာတရုတ်နိုင်ငံဝူဟန်မြို့ကသန္တာဆရာတယောက်ကတော့ရောဂါပိုးမကူးအောင်ပလတ်စတစ်ပလင်းနှကောင်းစီတမျိုးတီထွင်ပြီးအသုံးပြုနေပါတယ်။သန္တာဆရာရန်ကွမ်းယူဟာသူ့အလုပ်တွေပြန်စရလို့ဝမ်းသာပေမဲ့လည်းရောဂါကူးခံရမလားဆိုတဲ့စိုးရိမ်မှုကတော့ရှိနေသေးပါ။သူ့ဖောက်တယ်ရရောသူပါဘေးကင်းလုံခြုံစေဖို့ပိုက်တက်ထားတဲ့ပလတ်စတစ်ဘူးကွန်တစ်ခုကိုတီထွင်ပြီးသူ့မျက်နှာနဲ့နှာခေါင်းကိုအုပ်ထားပါတယ်။ပိုက်ကောင်းကိုလည်းအနောက်ဘက်ကိုလှည့်ထားပြီးအဝကိုလည်းအဝတ်စနဲ့ပိတ်ထားတဲ့အတွက်တဒွေးစားတွေနဲ့ယောဂပိုးမွှားတွေဝင်ရောက်တာကိုကာကွယ်နိုင်ပါတယ်။တရုတ်ပြည်မှာယောဂကူးစက်မှုရော့ကျသွားပြီးတဲ့နောက်အသွားအလာကန့်တတ်မှုတွေကိုလျှော့ချပြီးဆိုင်းတွေကိုပြန်ဖွင့်ဝင်ပေးခဲ့တာပါ
။ကိုဗစ်ကကြောင့်လိုအပ်တဲ့နှာခေါင်းဆီးဖက်ရှင်တွေပါဘလို့အစင်ဘလို့ဒီဇိုင်းမဲ့တုံးနှာခေါင်းစီးတော့တက်ထားကြဖို့လိုပါတယ်နော်ဒီလိုမျိုးကုဆက်ကပေးကြီးစားရတယ်စီးပွားရေးဆုံးရှုံးမှုတွေလည်းတက်တည်ကြီးလိုက်လာခဲ့ရတယ်လို့ဒီအချိန်နေပေါ်မူတည်ပြီးတော့စီးပွားရေးစိတ်ကူးတည်တည်လည်းပေါ်လာခဲ့ပါတယ
်နေသလန်နိုင်ငံမှာနှစ်စဉ်ရွေးဥရာတီရောက်ပြီးဆိုရင်ရှုလက်တန်းပွဲတော့ကျင်းပနေကြဖြစ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကုဆက်ပြန့်နှံ့မှုတွေကြောင့်ဒီနှစ်မှာတော့နိုင်ငံရဲ့အမျိုးသားထိမ့်မတ်ပန်းဖြစ်တဲ့ကျူလစ်ပန်းတွေအပါအဝင်တခြားပန်းတွေကိုတန်နဲ့ချီဖြည့်ဆည်းပစ်နေရပါတယ်။နေ့စဉ်ပန်းတွေတန်နဲ့ချီဖြည့်ဆည်းပစ်နေရပြီးတနင်္ဂနွေလုံးစိုက်ပျိုးထုတ်လုပ်မှုရဲ့90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ရှိမယ်လို့ဟော်လန်တော်ဝင်ပန်းစိုက်ပျိုးသူများအသင်းကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဥရောပတိုက်တစ်ခုလုံးမှာပန်းဝင်မဲ့သူမရှိတော့တာကြောင့်အခုလိုဖြည့်ဆည်းပစ်နေရတာပါ။ပန်းတွေကိုလေလံပစ်တဲ့နေရာတွေမှာပဲဖြည့်ဆည်းနေတာဖြစ်ပြီးလေလံပွဲလုပ်ခဲ့တဲ့နှစ်တရာကျော်အထွေမှာအခုလိုဖြည့်ဆည်းရတာပထမဦးဆုံးပဲလို့ဟော်လန်ကျော်ဝင်ပန်းဆိုင်ပြိုးသူများအသင်းပြောခွင့်ရကပြောပါတယ်။ပန်းဆိုင်ပြိုးသူတွေကိုအစိုးရကအကူအညီပေးလိမ့်မယ်လို့မျှော်လင့်နေပြီးတော့အစိုးရအကူအညီဒါမရရင်တော့အားလုံးဒီပါဒေဝါလီလူမွေးစင်းခံရလိမ့်မယ်ဆိုပြီးတော့လည်းပြောဆိုနေကြပါတယ်ရှင
်။ရုရှားနိုင်ငံမော်စကိုမြို့မှာတော့အရက်ပါတစ်ခုကကိုရိုနာဗိုင်းရပ်စ်ကြောင့်စိတ်ဖိစီးတာတွေဖြေပြောင်းနိုင်ဖို့အတွက်ကောက်တေးတစ်မျိုးတီထွင်ရောင်းချနေပါတယ်။အယောင်တောက်တောက်နဲ့ဒီကောက်တေးကိုလည်းကိုရိုနာဗိုင်းရပ်စ်ကိုအစွဲပြုပြီးကိုရိုနာဗိုင်းရပ်စ်လို့နာမည်ပေးထားပါတယ်။မော်စကိုမြို့ကရက်ဗက်ကအရက်ဘားမှာရနိုင်တဲ့ဒီကောက်တေးကိုဖန်ကွက်ထဲထည့်ထားတဲ့ဆေးထိုးအပ်နှစ်ချောင်းနဲ့ဖန်တီးထားတာပါ။ဆေးထိုးအပ်တစ်ချောင်းကအစိမ်းရောင်ဖြစ်ပြီးဗိုင်းရပ်စ်ပိုးကိုကိုစားပြုပါတယ်။နောက်တစ်ချောင်းကတော့ဖြေသေးအနီးရောင်ဖြစ်ပါတယ်။ဒီကောက်တေးအရက်ထဲမှာဘာရီပါတယ်လဲဆိုတာကိုတော့ဘားဆိုင်မန်နေဂျာကဖြေချဖို့ညှင်းဆိုပြီးတော့ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုးလာတာကိုကြောက်ရွံ့ထိတ်လန့်မှုပြေလျော့စေဖို့ဖြစ်တယ်လို့ပြောပါတယ်ကိုရိုနာကမ္ဘာကပ်ရောဂါညှင်းဆိုင်နေရတဲ့အီရန်နိုင်ငံကပန်းဆိုင်တစ်ခုဟာပန်းအလှချင်းတွေထဲမှာလက်တန့်ဆေးရည်တွေပိုးသက်ဆေးတွေလက်အိတ်တွေနှာခေါင်းဆီးတွေထည့်သွင်းရောင်းချနေပါတယ်ဘဂရမျိုးအခြေဆိုင်ပန်းလှပညာရှင်အဘီဟတ်မိုဟာမက်ဟာသူ့အမေကလက်တန့်ဆေးရည်တွေပိုးသက်ဆေးတွေဝယ်ခိုင်းရာကနေအခုလိုအကြံဉာဏ်ရသွားတာပါအမေအတွက်လိုအပ်တာတွေပေးမယ်ဆိုတဲ့စိတ်ကူးနဲ့အခုလိုနှင်းစီပန်းချင်းထဲမှာဆေးဘူးတွေကိုထည့်ပေးခဲ့တာပါသူ့ဖန်တီးမှုလေးကို Facebook ပေါ်တင်လိုက်ပြီးတဲ့နောက်မိတ်ဆွေတွေကလည်းသဘောကျနှစ်သက်တဲ့အတွက်ဝယ်ယူအားပေးမှုတွေရှိနေပါတယ်ဒီဘက်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း120ကျော်ရှိနေပြီးလူစုလူဝေးလောက်တာအားလုံးကိုပိတ်ပင်ထားပါတယ်ဗိုင်းရပ်စ်ကူးစက်မှုအဓိကဖြစ်ခဲ့တဲ့နိုင်ငံ73ခုကလာရောက်လဲပတ်တာတွေကိုလည်းတားမြစ်ထားပြီးတော့အီရန်တရုတ်တောင်ကိုရီးယားအီတလီဂျပန်ထိုင်းစင်ကာပူကူဝိတ်နဲ့ဘာရိန်းနိုင်ငံတွေကပြန်လာတဲ့ဤဘက်နိုင်ငံသားတွေကိုလည်း14ရက်ကိုဘာသာကိုအိမ်မှာပဲနေဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာဤဘက်နိုင်ငံနာဂျက်မြို့အခြေဆိုင်ကိမ့်မုတ်ဆိုင်တစ်ခုဟာကိုရိုနာဗိုင်းရပ်စ်ပုံအသားဆင်ထားတဲ့ကိမ့်မုတ်လေးတွေပြုလုပ်ရောင်းချနေပါတယ်။အလီမိုဟာမက်ပိုင်နဲ့ဒီကိမ့်မုတ်ဆိုင်ဟာကိုရိုနာကပ်ရောဂါကြီးစကြတဲ့ကသူတို့ရဲ့ကိမ့်မုတ်တွေကိုအခုလိုအသွင်ပြောင်းရောင်းချခဲ့တာပါ။ကိမ့်မုတ်တွေမှာဗိုင်းရပ်စ်ပုံလေးတွေအပြင်နှာခေါင်းဆီးအကာနဲ့လူသုံးများတဲ့ဓာတ်တော်လိုပိုးသက်ဆေးဘူးပုံစံလေးတွေကိုပါထည့်သွင်းဖန်တီးခဲ့တာပါ။ဤဘက်နိုင်ငံမှာအသွားအလာကန့်တတ်ထားတာတွေကိုဧပြီလ22ရက်နေ့ကဖြေလျှော့ပေးခဲ့ပြီးတဲ့နောက်ပိုင်းသူဆိုင်မှာကိုရိုနာဗိုင်းရပ်စ်ပုံပြုတ်လုထားတဲ့ကိမ့်မုတ်လေးတွေရောင်းအပ်တက်လာပါတယ်။ဝင်းနေပွဲကျင်းပသူတွေဆိုရင်လဲခါတိုင်းလိုကြီးကြီးကျယ်ကျယ်လှုပ်တာမျိုးမဟုတ်ပဲမိသားစုတွေကြီးပဲစုဆောင်ကျင်းပခဲ့တာပါ
။2020ခုနှစ်ရဲ့ COVID-19 ကပ်ဘေးဆိုးကြီးက လူတွေရဲ့နေစဉ်ရှင်တန်နေထိုင်ပုံမူရောဘလို့ပြောင်းလဲပြီးလဲကြည့်ရအောင်ပါအဝေးကလည်းအော်ဟင်းနှုတ်ဆက်ရတဲ့မွေးနေပွဲလိုလဟာပြင်းစာတင်ရန်လိုဖန်လုံးအင်းစားတော့ဆိုင်လိုထူးထူးခြားခြားအနေထားတွေကအားလုံးအတွက်မထူးဆန်းတဲ့ကိစ္စတွေဖြစ်လာခဲ့ပါတယ်
နေကြပြီတော့ဆီလူဝီဆီယနာတီနဲ့ဘက်တန်ဟစ်မျိုးကထူးခြားတဲ့မွေးနေ့ပွဲသူကြောင့်ပြပြပါမယ်အသက်90ပြည့်ကိုရီးယားစစ်ပြန်ကြီးနမ်မွန်သိန်းစီရဲ့မွေးနေ့ပွဲကိုသူရဲ့မိသားစုတွေကအင်ရှိကိုကားဝင်နဲ့လာပြီးလက်ပြနှုတ်ဆက်ဆုတောင်းပေးကြတာပါသူကတော့အင်ရှိမှာထိုင်နေပြီးသူရဲ့မိမလေးဖြစ်သူကဒီလိုကားဝင်နဲ့စီတန်းလာနှုတ်ဆက်ကြတာကိုဗီဒီယိုရိုက်ပေးခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေအားလုံးနေအိမ်တွေထဲမှာပဲနေနေရတဲ့အချိန်အတိအကမဟုတ်တဲ့စီးပွားရေးလုပ်ငန်းတွေအားလုံးပိတ်ထားတဲ့အချိန်မှာအခုလိုကားတွေနဲ့ခက်ခွာခွာအဝေးကနေမွေးနေ့ပွဲလုပ်ပေးခဲ့ကြတာပါ။အ
ိန္ဒိယနိုင်ငံကက်ရှမီးယားဒေသကအင်တာနက်မရတဲ့စာသင်ကျောင်းတွေမှာကျောင်းသားတွေဟာအပြင်ဘက်မြက်ခင်းပြင်မှာစာသင်နေကြပါတယ်။ကျောင်းပိတ်ထားခဲ့တဲ့ကာလတွေအတွက်ပါသင်ခန်းစာတွေကိုပြန်လိုက်သင်နေကြရတာပါ။ကလေးတွေတယောက်နဲ့တယောက်ခက်ခွာခွာရှိစေဖို့မြေပြင်ပေါ်မှာ၄000ကွက်လေးတွေဆွဲထားပြီးစာသင်ပေးနေကြတာပါ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်ဖို့အတွက်ကျောင်းတွေကိုပိတ်ထားပြီးအွန်လိုင်းကနေပညာသင်ကြားရေးကိုလုံးဆောင်နေတာပါ။ဒါပေမဲ့အင်တာနက်နဲ့ကွန်ပျူတာလိုလျှက်စစ်ပစ္စည်းတွေမတက်နိုင်တဲ့ဆင်းရဲတဲ့မိသားစုတွေအတွက်ကတော့အွန်လိုင်းပညာသင်ကြားရေးကမဖြစ်နိုင်ပါဘူး။အိန္ဒိယနိုင်ငံကဂျမ္မူနဲ့ကက်ရှမီးယားဒေသဟာဝေးလံခေါင်းတည်ပြီးအင်တာနက်လည်းမရတဲ့အတွက်ကလေးတွေဟာအခုလိုစာသင်ခန်းအပြင်မှာပဲစာသင်ကြရတာပါ။မနစ်ကလည်းဒီဒေသနှစ်ခုကိုနှစ်ချမ်းပိုင်းပြီးဗဟိုအစိုးရကဓာတ်ရိုက်အုပ်ချုပ်ခဲ့တဲ့အပြင်အထူးအခွင့်အရေးတွေကိုလည်းရုပ်သိမ်းလိုက်တဲ့အတွက်ကလေးတွေပညာသင်ကြားရေးရပ်တန့်ခဲ့ရပူပါတယ်ခင်ဗျာ
COVID-19 ကရောဂါကာလအတွင်းလူတွေခက်ခွာပါနေပြီးစားတောက်ဆိုင်မှာညစာထိုင်စားနေဖို့နယ်သာလန်နိုင်ငံကစားတောက်ဆိုင်တစ်ခုဟာလူနှစ်ယောက်ထိုင်လို့ရတဲ့ဖမ်းလို့အိမ်လေးတွေကိုဖန်တီးလိုက်ပါတယ်အပြင်ဘက်မြေကမ်းလေးမှာစတိုင်ကြကြညစာထိုင်စားလို့ရအောင်တည်ထွင်ထားတာလည်းဖြစ်ပါတယ်စပွဲထိုးတွေကလက်အိတ်တွေမျက်နှာဖုံးကာယံတွေကိုဝစ်ဆင်ထားပြီးတော့ဟင်းပွဲတွေချပေးတဲ့အခါမှာလေဗိုလ်ပြားရှိကြီးတွေကိုသုံးပြီးအဝေးကနေပဲဟင်းပွဲချပေးနိုင်အောင်စီစဉ်ထားတာပါ။အီဒန်စားတောက်ဆိုင်ဟာလောလောဆယ်မှာတော့မိသားစုတွေမိတ်ဆွေတကယ်ချင်းတွေနဲ့အရင်ဆုံးအမီးတဘောမျိုးစမ်းကြည့်နိုင်ပါတယ်။တခြားဖန်လုပ်အိမ်လုပ်ငန်းလိုနာမည်ပေးထားပြီးတော့စားသုံးသူတွေအဆင်ပြေပြေနဲ့ဘေးကင်းစေဖို့တန့်ရှိရေးဘယ်လိုလုပ်မလဲဝန်ဆောင်မှုဘယ်လိုပေးမလဲစူရာတွေကိုသိယူနေကြပါတယ်လို့ဒီစားတောက်ဆိုင်ကိုဦးဆောင်သူတူကပြောပါတယ်။နယ်သာလန်နိုင်ငံမှာစားတောက်ဆိုင်တွေကိုပါဆယ်ပဲရောင်းချခွင့်ပေးထားတာဖြစ်ပြီးလူတွေကိုခက်ခွာခွာနေခိုင်းတဲ့စီကံအတိုင်းသာဆိုင်တွေကိုပြန်ဖွင့်ရရင်တော့သူတို့အရှုံးပေါ်လိမ့်မယ်လို့နယ်သာလန်စားတောက်ဆိုင်အသင်းကပြောပါတယ်ရှင်။
ကိုရိုနာကာယောဂါကာလအတွင်းအသုံးဝင်မဲ့နှမျိုးသုံးလို့ရတဲ့ခေါင်းတလားဆေးရုံကရင်တစ်မျိုးကိုကိုလံဘီယာနိုင်ငံကစီးပွားရေးသမားတယောက်ကတီထွင်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးသူတွေရဲ့ရုပ်အလောင်းတွေအီကွေဒေါနိုင်ငံကအကြီးဆုံးမြို့လမ်းမတွေပေါ်မှာပုံနေတာကိုထိတ်လန့်စရာတွေ့မြင်ရပြီးတဲ့နောက်အိမ်နီးချင်းကိုလံဘီယာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ရိုဒေါ့ဂိုမက်စ်ကအခုလိုဆေးရုံကရင်ကနေခေါင်းတလားအဖြစ်ပြောင်းနိုင်တဲ့2 in 1ဆေးရုံကရင်ကိုတီထွင်လိုက်တာပါ။ဒီကရင်ကိုစက်ကူဂတ်ထူပြားတွေနဲ့ပြုတ်လုထားပြီးတော့ဘေးဘက်မှာတန်လျရန်တွေတက်ဆင်ထားသလိုဗရိတ်ပါတဲ့ဘိန်းကိုလည်းတက်ဆင်ထားတာကြောင့်လူနာကိုထိုင်လျက်အနေအထားအထိထောင်မတ်ပေးနိုင်ပါတယ်။ဒီကရင်ဟာပေါင်330အထိတည်ဆောင်နိုင်ပြီးတော့အလွယ်တကူမြေဩဇာဖြစ်သွားနိုင်တဲ့ပစ္စည်းတွေနဲ့ပြုတ်လုထားတာပါ။ဒီအတွက်ကုန်ကြမ်းဈေးကတော့အမေရိကန်ဒေါ်လာ62ဒေါ်လာကနေ132ဒေါ်လာပဲကျသင့်တယ်လို့ဂေါမက်စ်ကပြောပါတယ်။ဆေးရုံကရင်ကနေခေါင်းတလားအဖြစ်ချက်ချင်းပုံစံပြောင်းနိုင်တဲ့အတွက်လဲတိတ်ဆုံးသွားတဲ့သူကနေယောဂကူးဆက်နှုတ်ကိုလျှော့ချပေးနိုင်တယ်လို့လည်းသူကပြောပါတယ
်။အင်းရနိုင်ငံမှာတော့တို့သမီးတယောက်ဟာကိုရိုနာဗိုင်းရပ်စ်ဖြစ်ရှိတွေ့ရှိခဲ့ပေမဲ့လို့ PPE ကျိုးရေးအကောက်အွယ်ဝတ်စုံကိုဝတ်ဆင်ပြီးမင်္ဂလာဆောင်ခဲ့ပါတယ်။အင်းရနိုင်ငံအနောက်ပိုင်းရာဂျစ္စတန်ပြည်နယ်ကတို့သမီးဟာမင်္ဂလာဆောင်တဲ့နေ့ကိုရောက်မှကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့ဆိုတာကိုစစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်ပြီးကွာရန်တင်းစင်တာကိုပို့ဆောင်ခံခဲ့ရပါတယ်။ဒါပေမဲ့သူတို့သားနဲ့ဖေးဖြစ်သူတို့ကကွာရန်တင်းစင်တာကို PPE ဝတ်စုံတွေနဲ့လိုက်လာပြီးလူနည်းနည်းနဲ့ပဲမင်္ဂလာပွဲကိုအကျဉ်းချုပ်ချင်ပါခဲ့ပါတယ်။သူတို့သမီးရဲ့ဦးလေးဖြစ်သူပိုးကူးဆက်ခံခဲ့တာကိုသိခဲ့ရပြီးခြေရာခံလိုက်တာမှာသူတို့သမီးနဲ့မြမဖြစ်သူလည်းပိုးကူးဆက်ခံခဲ့ရတာဖြစ်ပါတယ်။မင်္ဂလာပွဲကိုဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ဆေးရုံတာဝန်ရှိသူတွေရဲ့ကြီးကြပ်မှုအောက်မှာကျင်းပခဲ့တာပါ။ ဒီပွဲမှာနှစ်ဖက်မိဘတွေနဲ့မင်္ဂလာဆောင်ပေးတဲ့ဘုံကြီးပဲ PPE ဝတ်စုံတွေဝတ်ပြီးပါဝင်ခဲ့ကြပါတယ်ရှင
်ဒိမတ်နိုင်ငံတလိတ်ဆိုင်ုံတစ်ခုမှာတော့ Christmas ဘိုးဘိုးကြီး Santa Claus အနေနဲ့ကလေးတွေကိုဘေးကင်းကင်းနဲ့ဖန်လုံးထဲကနေနှုတ်ဆက်ခဲ့ပါတယ်ဒိမတ်နိုင်ငံမြောက်ပိုင်း Elbow တလိတ်ဆိုင်ုံမှာ Christmas ကာလအတွက်ပြင်ဆင်မှုတွေအပြည့်လှုပ်ဆောင်ထားတာပါဒါပေမဲ့လည်းကက်ယောဂါကြောင့်စန်တာဘူဘူကြီးအနေနဲ့ကလေးတွေကိုတွေ့ဆုံနှုတ်ဆက်နိုင်ဖို့အတွက်အခုလိုနီလန်းကိုဖန်တီးထားရတာပါတလိဆိုင်ယုံကိုလာရောက်တဲ့ဧည့်သည်တွေအနေနဲ့ဖန်လုံးကြီးအပြင်ဘက်ကပဲစန်တာဘူဘူကိုနှုတ်ဆက်ကြရမှာပါခင်ဗျာ
ကိုဗစ်တန်ကို Christmas ဘူဘူစန်တာကလော့စ်လဲမလွတ်မြောက်နိုင်တဲ့ပုံပါနော်ဘာပဲဖြစ်ဖြစ်လူသားတွေရဲ့ခံနိုင်ရည်စွမ်းနဲ့ဒီဖြစ်ရဆိုကြီးကမကြခင်လွတ်မြောက်နိုင်တော့မှာပါဒီကြားထဲမှာတော့ဒီထားတဲ့ဆန်နမူနာကောင်းတဲ့ Christmas ဖို့လို့တကူရီတာဝန်ယူမှုတွေနဲ့နှစ်သက်ရဲ့နေ့သက်တွေကိုမျှော်လင့်ချက်အပြင်နဲ့ကြော်ဖြတ်ရအောင်ပါလို့ကျမဧသနာကျောင်းကိုငင်းညက်နဲ့မက်ခင်ချီထွေးတို့ကဆုတောင်းပေးကြပါတယ်။ပျော်ရွှင်စရာ Christmas အခါတည်းများနဲ့မင်္ဂလာနှစ်သက်ဖြစ်ပါစေရှင
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းစာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA American တိုင်းရဲ့ radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျမခင်ပြေဖေးကတင်ဆက်ပေးပါမယ်။ဒီနေ့2020ခုနှစ်အတွင်းကမ္ဘာကျွမ်းဖန်းစီတင်းတင်းခံရတဲ့အမျိုးသမီးသတင်းတောက်ဦးရေဟာအရင်နှစ်ကတည်း35ရာခိုင်နှုန်းတိုးလာတယ်လို့နေစီမထသတင်းတောက်များအဖွဲ့ ISF ကပြောပါရယ်။သတင်းမီဒီယာအလို့ဟာအနေအများတဲ့အလို့တစ်ခုအဖြစ်ဆက်ပြီးတော့ရှိနေတယ်ဆိုတာကိုကမ္ဘာ့တမန်သတင်းသမားတွေကြုံတွေ့ရတဲ့ချိန်ချောက်တိုက်ခိုက်ခံရမှုတွေမတရားဖမ်းဆီးထိန်းသိမ်းခံရမှုတွေနဲ့ပတ်သက်ပြီးတော့နှစ်စဉ်ထုတ်ပြန်တဲ့ ISF အဖွဲ့ရဲ့2020ခုနှစ်အတွက်အစဉ်ကစားမှဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရောအမျိုးသမီးသတင်းတောက်တွေချိန်ချောက်တိုက်ခိုက်ခံရတာဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေတွေရှိနေပါလား။2020ခုနှစ်အတွင်းမြန်မာမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့စင်ကုန်မှုတွေရုန်းကန်လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဒီသတင်းဌာနအမျိုးသမီးကဏ္ဍမှာစစ်ဆေးတင်ဆက်ထားပါတယ်ရှင်။There's a path we must choose sometimes. Gotta stand up and fight sometimes.ဒီနေ့2020ခုနှစ်ဟာမြန်မာနိုင်ငံကသတင်းသမားတွေအထူးသဖြင့်အမျိုးသမီးသတင်းသမားတွေအတွက်ခက်ခဲတဲ့နှစ်တစ်နှစ်ပါပဲလို့ကိုရင်ကလည်းသတင်းသမားတယောက်လည်းဖြစ်နောက်လက်ရှိ Internews အဖွဲ့မှာသတင်းမီဒီယာတင်နန်းတွေပို့ချပေးနေပြီးတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တယောက်လည်းဖြစ်တဲ့မဝေမာသိန်းကပြောပါရယ်
ဒီနှစ်ကအဝါပေါ့ဒီ2020ကကျွန်တော်တို့ကိုဗစ်ဖြစ်တယ်နောက်တော့ယူကောက်ဖြစ်တယ်အဲ့ဒါအပြင်ကျွန်တော်ကဒီနိုင်ငံမှာပြည်ပခါတွေပေါ့နော်အဓိကဒီတိုက်ပွဲတွေပုံပြီးဒီ2020ကပုံများတယ်ပေါ့နော်ဒီကတော့ယူကောက်ပေါ့နော်ဒီကောက်ဟိုင်းတက်မှာရှိရယ်ရှမ်းလာတက်မှာရှိရယ်ပေါ့အဲ့အချင်းပုံကူကြတယ်မှာရယ်နောက်တင်သမားရယ်တင်ရပိုင်ကုန်ရောတင်လက်လက်ခွင့်ရောတင်သမားရယ်လုံခြုံရေးပါဆက်ပြီးတော့ပုံပြီးဖြစ်ခိုက်လာတယ်ပေါ့နော်အဲ့ဒီတစ်နှစ်ဖြစ်တယ်နောက်တော့စီးပွားအရာရောလုံခြုံရေးအရာရောကိုဗစ်ဖြစ်ခဲ့တဲ့နှစ်တည်းနဲ့ဒီမှာနေတော့ဘာလဲ။ဒါချင်ပါအောင်ဟုတ်
မြန်မာအပါဝင်ကမ္ဘာတဝန်းမှာချင်းချောက်တိုက်ခိုက်ခံရတဲ့ဒါမှမဟုတ်ဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမားတွေယာနဲ့ချီရှိနေဆဲဖြစ်ပြီးသတင်းမီဒီယာအလို့ဟာအန္တရာယ်များတဲ့အလို့တစ်ခုအဖြစ်နဲ့ဆက်ပြီးတော့ရှိနေတယ်လို့နိုင်ငံကလူ့ခွင့်ရေးအဖွဲ့တွေသတင်းလွတ်လပ်ခွင့်ကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကပြောပါတယ်။သူတို့ရဲ့အလို့ကြောင့်အသက်ခံရတဲ့သတင်းသမားအစီအတွက်ဟာဒီ2020ခုနှစ်အတွင်းနှစ်ဆကျိုးလာတယ်လို့သတင်းတောင်များကာကွယ်ပေးရေးအဖွဲ့ CPJ ကမကြာခင်ရက်ပိုင်းတုန်းကထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြထားပါတယ်။အလားတူနေစည်းမထားသတင်းတောင်များအဖွဲ့ ISF ရဲ့နှစ်ပတ်လည်အစီအစဉ်မှာလည်းဒီနှစ်အတွင်းကမ္ဘာတဝန်းဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား388ယောက်ရှိပြီး94ယောက်ကတရားခံတွေအဖြစ်ဖမ်းဆီးခေါ်ဆောင်လာခံရပြီး၄ဦးကတော့ပျောက်ဆုံးနေတယ်လို့ဖော်ပြထားပါတယ်။ဒီလိုဖမ်းဆီးထိန်းသိမ်းခံရတာချင်းချောက်တိုက်ခိုက်ခံရတာတွေကိုကြုံရတဲ့အချိန်မှာအမျိုးသမီးသတင်းသမားတွေလည်းပါပါတယ်။ဒီနှစ်အတွင်းအမျိုးသမီးတင်းသမားတွေမတရားဖမ်းဆီးခံရတဲ့အရေးအတွက်ဟာအရင်နှစ်ကထက်တောင်35ရာခိုင်နှုန်းကျိုးလာတယ်လို့ ISF ဖွဲ့ကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကအမျိုးသမီးတင်းတောက်တွေကြုံတွေ့ရတဲ့အခြေအနေနဲ့ပတ်သက်လို့တော့မဝေမသိန်းကအခုလိုပြောပြပါဗျ
။မဲစာပိုင်းကာလာလောက်မှာလည်းဟိုဒီတင်းသမားနဲ့တူပေါ့နော်။ဒီကြီးရဲ့ချင်းချင်းမှုခံလာရတယ်ခံလာရတော့အဖြစ်ကိုနောက်ထပ်ဒီအကြမ်းမှုတွေပို့ပြီးတော့ခေါ်ထုတ်လာတဲ့အခါမှာဒီတရားရုံးကြီးမှာပြန်တောက်ရတဲ့ပြည်သူ့မှာအထက်မှအမျိုးသမီးတွေလည်းပါတာပဲအဲ့ဒါမျိုးမျိုးကိုလူငင်းကုန်းမှာအဲ့တရားခံမှုကြီးစားရတဲ့ပေါ့နော်ဒီဒီကနေပြီးတော့ပြန်ပြီးတော့အရင်ကတည်းကဆဲဆိုတာညမျိုးတွေအစီပြည်သူ့လူထံမှာမင်းတွေကြောင်းနဲ့ကံတာမျိုးတွေနောက်တော့ဥပမာတရားရုံးထုတ်တဲ့အခါမှာပြည်သူ့မှာလည်းချိန်ဖောက်တာမျိုးတွေပေါ့နော်ဒါတွေကဒီဒီနှစ်ပိုင်းမှာတရားရေးဘက်ကလှုပ်ဆောင်လာတဲ့အမြတ်တော့တချို့ဒီခေါ်ထုတ်အရေးကြီးဆောင်ရွက်တာညားလာတယ်အမြတ်အဲ့ဒီဘာလို့ပတ်မှန်ကနေတော့အတင်းချက်လိုက်ရည်ကနေပတင်းသမားတွေအတွက်ပတင်းဆိုင်ခေါ်မြည်ကြည့်ရတယ်ပုံပြီးဖြည့်ဆောက်ခံရမြည်ကြည့်ရတယ်ပတင်းသမားရဲ့လုံခြုံရေးကပုံပြီးတော့ဘာလို့ဖြိခိုက်လာတယ်ဘာလို့အနာပေါင်းပယ်ပြီးဒီမှာတွားပြီးပတင်းရည်ရဲ့အခါမှာဥမာရဲစခန်းလုံးကြီးကမြည်မှာဆိုရင်ပတင်းတော့ရဲ့အခါမှာဒီအတိတ်တုံနေသေးတယ်မြည်နေသေးတယ်အမီတမီပတင်းတော့ပြီးဆိုရင်ပတင်းရဲ့ဘာလို့စိတ်ပိုင်းဆိုင်ရာတော့မဟုတ်ဘူးရေးပိုင်းဆိုင်ရာမြည်အများကြီးမှာမောင်းလိုက်တာမြည်ထောမဒီများစီမှာအချက်တကယ်ဖြစ်အောင်ကျရစီအောင်ပုံပေါ်မျိုးနဲ့ရောတူအမျိုးမျိုးကြံပေးရတဲ့အမျိုးသမီးသမားတွေရှိတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အရက်သားဆွေရလက်ထက်မှာတရင်လွတ်လပ်ခွင့်မြို့မန္တလေးမတူးတက်ခဲ့တဲ့အပြင်အာဏာပိုင်အဖွဲ့အစည်းတွေကိုဝေဖန်ရေးသားတဲ့တရင်သမားတွေဖန်စီထိန်းသိမ်းအရေးယူခံရတဲ့အခြေအနေတွေပုံပြီးတော့များလာတယ်လို့တရင်လွတ်လပ်ခွင့်တက်ကြွလှုပ်ရှားသူတွေကဝေဖန်ထောက်ပြတာတွေရှိပါတယ်။မြန်မာနိုင်ငံလိုသတင်းလွတ်လပ်ခွင့်ပြည့်ဝမရှိသေးတဲ့နိုင်ငံတွေနောက်လက်နက်ကိုင်ပိပခဒါမှမဟုတ်နိုင်ငံရေးတည်ငြိမ်မှုအားနည်းတဲ့နိုင်ငံတွေမှာသတင်းသမားတွေဟာချင်းချောက်နှောက်ယှက်တာတွေကိုပိုးပြီးတော့ကြုံတွေ့ကြရတယ်ဆိုတော့သတင်းလွတ်လပ်ခွင့်ဆိုင်ရာသုတေသနအဖွဲ့ရဲ့လိလာချက်တွေမှလည်းတွေ့နိုင်ပါတယ်သတင်းသမားတွေအနေနဲ့ဒီလိုချင်းချောက်နှောက်ယှက်ခံရတဲ့အခြေအနေတွေအပြင်ဒီနှစ်2020ပြည့်နှစ်အတွင်းမှာကတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုလည်းကြုံရတဲ့အခါမှာရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြားမှာနောက်ထပ်စိန်ခေါ်မှုတွေကိုကြုံတွေ့ရပြန်တယ်လို့မဝေမသိန်းကပြောပါတယ်
။ဒီလိုလက်ခွန်းနဲ့ပတ်သက်နေချင်တယ်ကျွန်တော်ကဒီကိုဗစ်ကဆက်ပေါ်ပိုင်းမှာလည်းဖြစ်တယ်။အဲ့ဒီကစပြီးတော့ကျွန်တော်ကပတင်းဆက်တူအင်ဖော်မေးရှင်းမှာပတင်းသမားတွေကဥပမာဥပဒေရပေးထားတဲ့ပတင်းအခွင့်အလမ်းတွေကိုပို့ပြီးဆုံးရှုံးသွားအရင်ကရနေရမယ်။အရင်က 20% 30% တော့မရှိတဲ့အခြေအနေမျိုးတွေကိုပို့ပြီးစာဆင်းသွားတယ်။ပတင်းကိုအချိန်နဲ့ပတင်းကိုဆက်မှန်းကနေအချက်အလက်တွေဟိုရရှိပြီးတော့အခက်ကြီးပြည့်ဖြစ်သွားတယ်။နောက်တစ်ခုကရေကောက်ပေါ်ရေကောက်ပေါ်ရောက်လာတဲ့အခါမှာသက်ဆိုင်ရာဆေးရထားတာတွေမှာပေါ့နော်သက်ဆိုင်ရာဆေးရထားတာပြန်ပြီးရေကောက်ပွဲဝင်မှာဖြစ်တဲ့အတွက်ဒီဘက်ကိုအာရုံမထားတော့ဘူးပုံမှန်ပြန်ကြားမယ်ပတင်းဆက်လက်တည်ယူပတင်းသမားတွေပုံမှန်ပြန်ရမယ်ဆိုပြီးဒီအဲ့ဒါကိုဒီအိုက်တောင်ဝင်ပြတ်ဖို့ခဲ့တာကိုကျွန်တော်တွေ့ရတယ
်ကိုဗစ် -19 ကပ်ရောဂါကြောင့်ကျန်းမာရေးနဲ့လူမှုစီးပွားဆိုင်ရာအချက်အသေးတွေနိုင်ငံတော်ကြုံတွေ့လာရတာမှာဒီထဲမှာသတင်းသမားတွေလည်းဒီလိုအချက်အသေးကမလွတ်ပါဘူးကိုဗစ်ကာလအတွင်းအလုပ်ပြုတ်သွားကြတဲ့ဒါမှမဟုတ်ရင်လည်းအလုပ်ချိန်လျှော့ချခံရတဲ့သတင်းသမားတွေအများအပြားရှိနေတာပါဒီထဲမှာအမျိုးသမီးသတင်းသမားတွေဆိုရင်ပို့ပြီးတော့တိတိတသာထိခိုက်ခံစားရတယ်လို့မဝေမသိန်းကပြောပါတယ
်အမျိုးသမီးသတင်းသမားတွေမှာပို့ပြီးတော့အခက်အခဲဖြစ်တယ်ဆိုတာအလုပ်ထုတ်ခံရလျှော့ခံရလာတာလျှော့ခံရလုပ်ရမှာခံရအဲ့လိုကိစ္စတွေမှာအဲ့ဒီအမျိုးသမီးတင်းတမားတွေပေါ်မှာပါတယ်အမျိုးသမီးတွေပုံပြီးချိတ်ထိုက်ခံစားရတယ်လုံးလမ်းမဖြစ်ရတယ်ဒါမှမဟုတ်အလုပ်အနာတာအချက်ခံရတယ်နောက်တော့ကျွန်တော်ဒီကာလမှာ work from home ဖြစ်တဲ့အတွက်အမျိုးသမီးတင်းတမားတွေပုံပြီးတော့စိတ်ပိုင်းဆိုင်ရာလေပိုင်းဆိုင်ရာချိတ်ထိုက်ခံစားမှုပုံပြီးကျန်ပြီးရတယ်တင်းတမားတွေအားလုံးကကျန်ပြီးရတယ်အဲ့ဒီချိန်မှာဒီအမျိုးသမီးတွေကတော့အဲ့ဒီတခြားမိသားစုတောင်းဝင်ကိုယ့်ရဲ့ကလေးတောင်းဝင်မှာပို့ပြီးတော့ဒီကာလမှာခက်ခဲနေရင်းဆိုင်နေတွေပို့ပြီးကျန်ပြီးလာရတယ်ကျွန်တော်ဒီအလုံးရှော့ခံရတဲ့အခါမှာတချို့ဒီမှာပေါင်းပြန်ကြရတော့ကလေးရှိတဲ့အမျိုးသမီးတွေပေါ့နော်အဲ့လိုမျိုးအမျိုးသမီးတွေကအလုံးဒီရမခံရတာအရှော့ခံရတာလေအဲ့လိုမျိုးမှာပို့ပြီးတော့ဒီဥစားသေးရှော့တဲ့အချိန်မှာပါသွားတဲ့ဟာမျိုးကျွန်တော် เนี่ยมีจานเนี่ยก็มาจานเนี่ยไอ้ตัวนี้ก็มีการปฏิบัติการอะไรพี่หนุ่มก็มีการเรียนรู้ที่จะทำให้คนนี้มีความเชื่อมั่นในตัวเองมากขึ้นอะไรอย่างเงี้ยมาชี้อันนี้ก็มีเรื่องชีวิตที่จะขาดตรงนี้มีอะไรที่จะเรื่องมาชี้อันนี้ก็มีเรื่องเชื่อมั่นอะไรไปดีมาจากเรื่องอะไรเนี่ยต้องเราก็เลยมีเชื่อมั่นว่ามาชี้อันนี้ก็มีเรื่องเกี่ยวกับเรื่องปฏิบัติการต่างๆอะไรอย่างเงี้ยมาทำอะไรเพื่อที่จะตัวเดียวตัวนี้เองค่ะมา
ชีวิตเขาเป็นเกี่ยวกับอะไรใช่ไหมก็อันนี้ไม่หายอะไรแต่อากูดีจังอะไรรู้ไหมยี่ปุ่นเป็นประเด็นต่อมาอีกส่วนหนึ่งโอ้ยอ่ะเป็นคนมีนาฬิกาชีวิตที่อภัยยี่มาชีวิตที่เจ้าเทพเป็นตัวยี่เนี่ยตรงโอ้ยอ่ะชีวิตเขาแบบนี้โอ้ยอ่ะตัวดูชีวิตชีมาโตสุดแล้วเนี่ยยี่มาเสียตัวอ่ะส่วนหางเนี่ยเนี่ยลูกหลานเนี่ยเป็นกูดีเนี่ยไปมาตุ้ยอ่ะตอนนั้นเขาบอกเดี๋ยวเดี๋ยวนี้มาวิจงตัวยี่เลยสิ่งของมือเ
Yavogu, Trin Mariga, Piolini Taraba.
Now, so at the Mara, what tomorrow to media local, not an hour. Follow the Trin Mari, Japan, and she is the Trin Yangi Bankin, the Trin Yangi Bankin, tomorrow, Kaku Tobi, the Dona, a position, the Trin Yaku, the Trin Mari, the Mari Japan, from the Patapio, the Trin Zone, Trin Mari Japan, the Trin Yaku, the Tobi, the Trin Mari, not the Trin Mari, 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 ทานาสัญญาดังกะประเด็นตมะนี่คือเชิงในตะบี้ฉีกจ้ามาเนี่ยดูไม่ถูกปะเนาะซึ่งมีจงของทุกทอปิกเกเนี่ยแล้วก็ถ้าสัญญาเปลี่ยนสุกุลนี่เราตัวอย่างเต็มมาเต็มเลยไอ้นี่เดียวตะเกเปลี่ยนสุกุลชื่อเลยคือถ้าแล้วเนี่ยก็เปลี่ยนไหนสุกุลเนี่ยไอ้นี่อเมริกันคงกันเดียวไอ้นี้เนี่ยฉีกจ้าให้ดูคือเชิงในตะบี้นี่ปะเนาะอยู่บ่เชิงนี้มาสมมุติ 好的，好的，那那，就要这个什么路，你要明白，阿拉妈呢，就这边的妈也，这边也有房子，这边有那块地，阿边话被骂呗，什么人买呢？就是说，人家来投资就在那嘛，不咯？好了，这边的妈也，阿爸这边的妈也困难，这边的妈也人家没有过，阿哥没被奶奶呢，阿爸没被奶奶呢，就嘛话，就没可以去上班，没可以，就没可以去阿哥没做，没去买嘛哦，阿就嘛话咯，阿就要这个什么路，这边的妈也对。
ประเด็นเรื่องการเรียนการสอนนี้ก็อภิวาทีที่จะเนี่ยเราประเด็นธรรมะเนี่ยลงจงมีอยู่บ้างอภิวาทีที่จะมาเลยใช่ไหมในงานในงานเนี่ยที่มุกุสิสเนี่ยใครมาอาการมูจ่ายจ่ายเรียนมาลุลเลสวาทุบพอเปลี่ยนสูงเลยลุลเลสวายีตาเต็มยากุนีเปล่าสิ่งเดียวสุราโกจีบีโอต้องแต่ลิสิจาวารีที่มุกุสิอัตุนกุบยาอีลุสังเรียนนิมานัยมาเลยทรีมีอาลุลเลคุนใครมาอาการลาอ๋อ ที่จะรู้ว่าจะอุ้ยสัญญาเป็นเส้นเปล่าเลยจะทำบุรีเนี่ยตอนนี้เราควรกูมันมันกันกันกับเพื่อนมุ่งไปไหนบุยี่จีวารีธรรมดาที่รู้ว่ามันเกลือแร่ลุลละคนเนี่ยที่มุกุสิสเนี่ยกูที่เดียวอยากกางเจ้าพนัยมาพิเศษสุราเจียนพิยาเย็นเนี่ยเบที่ตรงนี้มันมีตัวนี้กันนะกูที่มาเรียนนักเรียนที่ว่าเช่นที่มาเรียนที่ว่าเช่น
ဒီကဘာတူဒါဆောင်လေအမေရိကန်တခွင်အစီအစဉ်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုဗစ်ကာကွယ်ဆေးထိုးခဲ့တာနောက်ဒီကယ်လီဖိုးနီးယားပြည်နယ်ဆေးရုံတွေမှာလူနာနဲ့ဆေးရုံအရေးအတွက်မမျှမတဖြစ်လာမယ့်အရေးကျန်းမာရေးဝန်ထမ်းတွေရဲ့စိုးရိမ်မှုတွေအကြောင်းကျွန်တော်အောင်ငါတင်ပြပေးထားပါရခင်ဗျာ အမေရိကန်ယူရိုကန်သမ္မတဂျိုးဘိုင်ဒန်ဟာတနင်္လာနေ့ကကိုဗစ်-19ကာကွယ်ဆေးထိုးခဲ့ပါတယ်။ကာကွယ်ဆေးပေးခဲ့တဲ့ဆိုရာအမေရိကန်ပြည်သူတွေလက်ခံလာဖို့အတွက်လည်းသူကာကွယ်ဆေးထိုးတာကိုရုတ်တံကနေတိုက်ရိုက်ထုတ်လင်းပြခဲ့ပါတယ်။ဖိုင်ဇာနဲ့ဘိုင်အိုအန်တက်ကုမ္ပဏီကထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးကိုမကြခင်သမ္မတဖြစ်လာရမယ့်မစ္စတာဘိုင်ဒန်ဒယ်လာဝဲပြည်နယ
သိပ္ပံပညာရှင်တွေကာကွယ်ဆေးပေါ်ပေါက်ဝိုင်းဝန်းကြိုးပမ်းကြသူတွေကျန်းမာရေးဝန်ထမ်းတွေလူနာတွေကိုပြုစုကူတာပေးကြသူတွေသူတို့အားလုံးအပေါ်ကျေးဇူးတွေရှိပါတယ်ဖြစ်နိုင်မယ်ဆိုရင်ကျန်းမာရေးဝန်ထမ်းတွေဘလောက်အလုပ်များကြတယ်ဆိုတာကိုမြင်စေချင်ပါတယ်တကယ်ကိုလည်းကျေးဇူးတင်ပါတယ
်လက်ရှိဒုသမ္မတ Mike Pence, Alder Ota Nancy Pelosi နဲ့ Attorney Republican လူများစုခေါင်းဆောင် Mitch McConnell အပါအဝင် American ခေါင်းဆောင်တို့လည်းပြီးခဲ့တဲ့သတင်းပတ်ထဲမှာကောင်ဂရက်စီထုတ်ခဲ့ကြတာပါပြီးခဲ့တဲ့အောက်တိုဘာလကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သမ္မတဒေါ်နယ်ထရမ့်ကတော့သ သူကာကွယ်ဆေးထိုးမဲ့အကြောင်းပြောလာတာမရှိသေးပါဘူးမစ္စတာဘိုင်ဒန်ကတမန်တော်ဒေါ်နယ်ထရမ့်အစိုးရအဖွဲ့ရဲ့ကိုဗစ်နဲ့ပတ်သက်တဲ့ဆောင်ရွက်ခဲ့မှုတွေအပေါ်လဲချီးကျူးပြောဆိုပါရစေ
I also think that it's worth saying that this is great hope
Operation War Speed ကိုဗစ်ကာကွယ်ဆေးပူးပေါင်းဆောင်ရွက်မှုအစီအစဉ်အတွက်လည်းအစိုးရကိုကျေးဇူးတင်ပါတယ်အခုလိုမျှော်လင့်ထားတဲ့အတိုင်းကာကွယ်ဆေးပေါ်လာတာကလည်းဝမ်းသာစရာပါကာကွယ်ဆေးတွေလူတိုင်းထိုးလို့ရတဲ့အခါကာကွယ်ဆေးထိုးကြဖို့နှိုးဆော်တဲ့အနေနဲ့လည်းအခုလိုကာကွယ်ဆေးအထိုးခံတာပါဒုတိယအကြိမ်ဆေးထပ်ထိုးဖို့အတွက်လည်းစောင့်နေပါမယ်ဂျေးလည်းဒီကနေ့အစောပိုင်းတုန်းကကာကွယ်ဆေးထိုးခဲ့ပါပြီ
အမေရိကန်ပြည်အောင်စုမှအရေးပေါ်အသုံးပြုခွင့်ပြုထားတဲ့ဒုတိယမြောက်ကိုဗစ်ကာကွယ်ဆေးမိုဒါနာကိုလည်းစတင်ဖျက်ဖြူးပေးနေပါပြီနိုင်ငံတော်ဝန်ကဆေးရုံဆေးခန်းတွေကိုဖျက်ဖြူးပေးဖို့ဆေးထုတ်လုပ်တဲ့နေရာကနေကာကွယ်ဆေးတွေကိုတင်းကွနေနေအစောပိုင်းကစလို့ပို့ဆောင်ဖြန့်ချီပေးနေတာပါမိုဒါနာကထုတ်တဲ့ကာကွယ်ဆေးဟာ Pfizer ဆေးကုမ္ပဏီကထုတ်တဲ့ကာကွယ်ဆေးလောက်အေးဓာတ်ပေးဖို့မလိုတာကြောင့်လဲဆေးပြန့်ပြူရမှာပိုးပြီးတော့လွယ်ကူလိမ့်မယ်ဆိုပြီးပြောပါတယ်မိုဒါနာရဲ့ COVID ကာကွယ်ဆေးကိုတော့ American စားစံနဲ့ဆေးဝါးစီမံကိုယ်ကျေးရေးဌာန FDA ကပြီးခဲ့တဲ့တောက်ကြနေ့ကပဲအရေးပေါ်အသုံးပြုခွင့်အတည်ပြုခဲ့ပေးတာပါဒါပေမဲ့လည်းကယောဂါကာလဖြစ်တဲ့ဆိုတာကိုတော့မမေ့ဘူးရွေးကောက်ခံသမ္မတကပြောပါတယ
် You know this is just the beginning It's one thing to get the vaccine out and now Moderna is going to be
အားလုံးသတိပြုဖို့ကအခုအစပဲရှိပါသေးတယ် Moderna ဟာဆိုရင်အခုတနိုင်ငံလုံးမှာဖြန့်ချီနေပေမဲ့အားလုံးစီရောက်ဖို့အချိန်ယူရပါမယ်တစ်ချိန်တည်းမှာပဲထပ်ပြောချင်တာကကျွမ်းကျင်သူတွေရဲ့အကြံပြုချက်တွေကိုနားထောင်ဖို့ပါခရစ်စမတ်နဲ့နှစ်သစ်ကူအားလည်းရက်တွေမှာနှာခေါင်းစည်းတွေတက်ကြဖို့နဲ့ social distancing တွေကိုလည်းလိုက်နာကြဖို့ဒေါက်တာဖောက်ချီကပြောထားပါတယ်ဒီသွားစရာမလိုဘူးဆိုရင်လည်းမသွားကြပါနဲ့အခြေအနေတွေကစိုးရိမ်နေရုံဖြစ်တာမို့စီးမင်းစည်းကမ်းတွေကိုလိုက်နာကြဖို့အလွန်အရေးကြီးပါတယ
် American CDC အကြံပေးကော်မတီကလည်း Pfizer နဲ့ BioNTech ကုမ္ပဏီကထုတ်တဲ့ COVID ကာကွယ်ဆေးဟာ COVID ဖြစ်ခဲ့သူတွေထိုးရင်လည်းအကျိုးအာနိသင်ရှိပြီးတော့ဘေးရွယ်ဆိုးရိုးမရှိဘူးလို့ဆိုပါတယ်ဒါပေမဲ့လည်း COVID ပိုးရှိခဲ့သူတွေအနေနဲ့ဒီဆေးထိုးမယ်ဆိုရင်တော့3လလောက်စောင့်ဆိုင်းပြီးမှထိုးဖို့လည်းအကြံပြုထားပါတယ်ခင်ဗျာလုံငယ်တဲ့သတင်းပတ်နှစ်ပတ်တွင်ကယ်လီဖိုးနီးယားပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9သိန်းလောက်ရှိလာပြီးတစ်လအတွင်းဆေးရုံမှတင်ကုသပေးရမယ့်သူ3သိန်းလောက်ရှိလာတယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆမ်ကဒီသတင်းပတ်အတွင်းပြောကြားထားပါတယ်။အုပ်ချုပ်ရေးမှူးကိုယ်တိုင်လည်း2လအတွင်း2ချိန်မြောက်ကွာရန်တင်းဝင်ခဲ့ပါသေးတယ်။ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေရဲ့ယောဂကုသပေးမှုဆိုင်ရာခန့်မှန်းချက်တွေကိုလည်းသူအနေနဲ့သိရှိထားတာကြောင့်လာမယ့်သတင်းပတ်အတွက်လဲအိမ်မှာပဲနေကြမယ့်အမိန့်ကိုဆက်သတန်းတိုးဖို့များတယ်ဆိုပြီးတော့ပြောထားတာပါနှစ်ကုံကနီးအားလည်းရရသည်ဖြစ်တာကြောင့်တချို့တွေလည်းခီးသွားကြသလိုတချို့လည်းမိသားစုနဲ့ဆုံဖို့ခီးထွက်မဲ့သူတွေရှိနေပါတယ် Holy Cross ဆေးရုံကသူနာပြု Jenny Carillo ကအခုလိုပြောပါတယ
် We are concerned that if people are gathering that maybe we will see
the sort of party တွေလောက်တာတွေဟာဆိုရင်ကြည်ပါဒီလိုဆိုရင်ယောဂကုသခံရသူတွေများလာတာကိုတွေ့ရမှာပါအဲ့ဒီလိုကုသခံရသူတွေများလာပြီဆိုရင်နှစ်ပတ်သုံးပတ်လောက်ကြာတဲ့အခါဆေးရုံမှာလည်းလူနာတွေပိုများလာမှာပါ
နွေမာလာကုမှာဂျေဇူရော်နေအတွက်လူသားနဲ့ချီခီးသွားကြသလိုခရစ်စမတ်နဲ့နှစ်သက်ကူအတွက်လည်းခီးသွားကြမှာကြောင့်ကျမကြီးဝန်ထမ်းတွေအနေနဲ့ဒီအခြေအနေပေါ်ဆွေးနွေးနေကြတာပါကယ်လီဖိုးနီးယားမှာကိုဗစ်ရောဂါဖြစ်ပွားသူနှစ်သန်းနီးပါးရှိလာနေပြီဖြစ်ပြီးဒါဟာပြည်နယ်တွေထဲမှာအများဆုံးအခြေအတွက်လည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီလိုဆိုရင်ကြောက်ရွံ့စရာမြင်ကွင်းကိုမတွေ့ဘူးတဲ့သူတွေအတွက်တော့ရောဂါကာကွယ်ဖို့လည်းအလေးထားကြမဟုတ်ဘူးလို့ထင်မှတ်နေကြတာပါ
။ It's frustrating when you're in it for let's say your 12 hour day and then
ဒီမှာတရက်ကို12နာရီလောက်အလုံးလုံးကြာရပြီးအိမ်ပြန်တဲ့အခါစီကံမလိုက်နာပဲအပြင်လမ်းပေါ်မှာလူတွေကိုတွေ့ရပါလိမ့်မယ်ကိုတို့မကြုံကြတော့သူတို့နဲ့မဆိုင်ဘူးဆိုပြီးမယုံကြည်ကြတဲ့အဖြစ်မျိုးအပေါ်စိတ်ပြက်မိပါတယ်ခက်ခက်ခဲခဲအသက်ရှူနေရရုန်းကန်နေရတဲ့လူတွေနဲ့မျိုးလုံးချင်းဆိုင်ပြီးရင်အလွန်စိတ်မကောင်းဖြစ်ရပါတယ်သူတို့ဟာမိသားစုနဲ့အတူရှိနေခြင်းကြတာပါ
အမေရိကန်ပြည်ထောင်စုမှာဆောင်းဝင်းရာသီရောက်တန်းရာသီတုပ်ကွေးဖြစ်လျက်ရှိပြီးတော့အဲ့ဒီအချိန်မှာနေထိုင်မကောင်းမှုဖြစ်အောင်ကာကွယ်ဆေးထိုးလို့ရှိပါတယ်ဒီတုပ်ကွေးကြောင့်လူသေဆုံးတာတွေရှိခဲ့ပေမဲ့လည်းအခုလိုကတ်ယောဂါကြောင့်သေဆုံးတာကိုတော့မမှီရောဘူးဒါကြောင့်နိုင်ငံတော်မှာရှိတဲ့ဆေးရုံတွေမှာလူနာအများအပြားတက်ရောက်ကုသမှုခံယူနေကြတာပါ Mission ဆေးရုံကအရေးပေါ်ကုသမှုဆိုင်ရာဆရာဝန်ဒေါက်တာဂျင်ခင်းနေက
We don't typically see this many patients having to be hospitalized.
လူရောဂါကြောင့်လူများကြီးဆေးရုံမှာကုသပေးနေတာမျိုးအရင်ကမရှိခဲ့ပါဘူး။အရေးပေါ်ကုသမှုပေးဖို့လိုအပ်သူတွေအများကြီးတစ်ချိန်တည်းမှာကုသမှုပေးဖို့မရှိခဲ့သလိုအသက်ရှူဆက်ကုရသူတွေလည်းအများကြီးကုလို့မရှိခဲ့ဘူးတာကြောင့်ဒါဟာရာသီတုပ်ကွေးထက်အများကြီးဆိုးရတယ်လို့သူကပြောပါတယ်။ကယ်လီဖိုးနီးယားမှာနွေရာသီတုန်းကလည်းယောဂါကုသမှုတွေများခဲ့ပြီးတော့အခုလည်းနောက်တစ်ချိန်ကုသမှုတွေထပ်တိုးနေတာပါ။ကိုဗစ်ကဝက်ဆေးပေါ်လာနေပြီဖြစ်ပေမဲ့ဒီဆေးလူတိုင်းအသုံးပြုနိုင်ဖို့တော့လနဲ့ချီကြောက်မှာပါသူနာပြုဂျန်နီကယ်ရီလိုကအခုလိုပြောရတယ
် We're managing okay now but I don't know how much more we can continue to care for
အခုထိတော့အဆင်ပြေနေပါသေးတယ်ဒါပေမဲ့နောက်ထပ်ဘလောက်တောင့်ခံနိုင်မလဲဆိုတာမသိဘူးလို့ကိုဗစ်ကြောင့်မဟုတ်တဲ့တခြားနေထိုင်မကောင်းဖြစ်တဲ့သူတွေကိုဘလောက်ထိကုသပေးနိုင်မလဲဆိုတာလည်းမသိပါဘူး
ဆေးရုံတွေမှာကိုဗစ်လူနာတွေအပြင်ရင်မတော်တဆဖြစ်မှုတွေနှလုံးရောဂါလေဖြတ်တာတုပ်ကွေးဖြစ်တဲ့လူနာတွေလည်းများတာကြောင့်ဝန်ထမ်းအားမမျှမဲ့အခြေအနေပေါ်ကျန်းမာရေးဝန်ထမ်းတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာဌာနကိုနားဆင်နိုင်ပါပြီကျမခင်ရသက်ပါကိုရိုနာဗိုင်းရပ်စ်ထံခံခဲ့ရတဲ့2020အတွင်းမြန်မာနိုင်ငံမှာသိပ္ပံနဲ့နည်းပညာဆိုင်ရာထူးခြားတဲ့ပြောင်းလဲတိုးတက်မှုတွေနဲ့ပတ်သက်ပြီးဂျပန်အနဝါဘူမိသိပ္ပံနဲ့နည်းပညာဌာန GenStack ကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးသင်ပြပေးမှာပ
ါသိပ္ပံနဲ့နည်းပညာတွေတိုးတက်မှုရှိလို့ဆိုတော့မာစတာဘွယ်လို့လည်းတက်နေတဲ့ဒီလိုကြောက်တာပေါ့ online ပေါ်မှာပုံစံမှုတွေရှိတယ်လုံးလဲလုံးနေကြတယ်အခုပြည်ထောင်စုအပိုင်းမှာလည်းဒီကဘာလုံးမှာကျွန်တော်တို့ဂျပန်နိုင်ငံမှာသစ္စာနိုင်ငံတွေမှာပုံရတယ်လို့ပြောပြီးတော့လုပ်ငန်းတွေနှေးသွားတာမှန်တယ်ဒါပေမဲ့အဲ့ဒီအချိန်မှာဂျပန်နိုင်ငံအတက်ကလည်းထူးထူးခြားခြားပေါ့နော်စူးစမ်းပြီးတော့လုပ်နိုင်တဲ့အပိုင်းတွေတွေ့လာဥပမာအနေနဲ့ပြောမယ်ဆိုရင်ကဒီမြန်မာနိုင်ငံရဲ့ရာသီအစီအစဉ်ပေါ့နော်ဒီကလည်းဆိုတဲ့ Central Research ဘူပြည်ထောင်စုစင်တာဆိုတဲ့ Research Organization အပေါ်မှာအခုတော့ DRI လို့ခေါ်တာ Department of Research and Innovation မှာဆိုရင်အပတ်စဉ်ဒီပါလောက်ကို online ကနေပြီးတော့ process နာနဲ့ကြိုးစားပြီးတော့လုပ်တဲ့အပိုင်းတွေတွေ့တယ်
။ဆိုတော့မြန်မာနိုင်ငံမှာပစ္စည်းကရိယာရောဘာညာအကုန်လုံးအသိပြီးတော့မဆုံးလုံးလည်းလည်းမပေးနိုင်ပါဘူး။ဆိုတော့ဒီလိုနည်းမှာဘယ်လိုများထူးခြားခြားတွေညာတွေ့ရပါလဲဒီလို online နဲ့ပတ်သက်ပြီးတော့ပေါ့နော်
။ဟုတ်ကဲ့ကျွန်တော် facility အပိုင်းနဲ့လူစုပြည်ကနဒီ background အပိုင်းတွေမှာအားနည်းတာလေးရှိရတဲ့ကြောင့်မလို့အဲ့လိုအားနည်းတဲ့အပိုင်းကအခုလိုဆိုမှလုံးဝလည်းမများဘူး။မြန်မာနိုင်ငံသူတည်တည်ဒီအတွက်ဒီတော့မှလုပ်တဲ့ဒီပညာရေးဆိုင်ရာအဖွဲ့အစည်းတွေလုပ်တဲ့ဆက်မနာတွေကအခု online မှာအလကားကြီးပဲတက်လို့ရတဲ့အဆင့်ဖြစ်လာတယ်ကျွန်တော်ကောင်းတာပေါ့နော်တော်တော်များများစူးစမ်းနေတဲ့လူတွေ chance ကအများကြီးပေါ်လာလို့အဲ့ဒီမှာ live ပြီးတော့စူးစမ်းနေတဲ့လူများကြီးတွေ့လာတာသူတည်တနာ project တွေနဲ့ပြောရရင်တော့ကျွန်တော်ဒီ covid မစတဲ့နေရာမှာပဲဒီဂျပန်နိုင်ငံကနေပြီးတော့ဒီပြည်ဝင်တဲ့နိုင်ငံတွေအခုပြင်ပေးတဲ့ဒီဘောင်းဘီယံတွေကာကွယ်ရေးနဲ့ဆက်သွယ်တဲ့ JICA ရဲ့နောက်ပြီးတော့ဂျပန်နိုင်ငံပညာရေးဝန်ထမ်းတွေရဲ့ပေါင်းပြီးပြည်ဆက်ဆက်ဆိုတဲ့ဒီလိုလည်းပေါ်ကြငါနဲ့ကျွန်တော်ငါးသန်းလောက်ပြီးပါအဲ့မှာမြန်မာနိုင်ငံကတတိယမြောက်ရတဲ့အပြင်ကိုရတဲ့ပေါင်းစင်ကလည်းမြန်မာနိုင်ငံရဲ့ငလျင်သူတည်တနာနဲ့ဖတ်ဆက်ပြီးတော့ပထမဆုံးအကြိမ်ကိုပြောရမှာပေါ့ဒါကအဲ့လိုမြန်မာနိုင်ငံရဲ့ငလျင်သူတည်တနာလုပ်ပြီးတဲ့ဒုဝိစအဖွဲ့တွေရလိုက်တာဒီတော့အဲ့ရတဲ့ကိုယ်တော်ကလေးပေါင်းပါတယ်ဆိုအဲ့ရနဲ့ဖတ်ဆက်ပြီးတော့ကျွန်တော်တို့ဒီဂျီယိုလော်ဂျီဂျူနီယာဒီငယ်တွေပဲစူးစမ်းပြီးတော့အခုရန်ကုန်တက်ဖို့အပြင်ကိုမြန်မာနိုင်ငံကနေဆက်လာပြီးတော့ဦးစီးဆန္ဒရနေပြည့်တော့တဘောဘီယန်ရဲ့ကာဝေးရေးဒုဝိစနဲ့ဦးစီးဆန္ဒပြည့်ပြီးတော့ဒီလို project ကို operation ဒီစားအစီအစဉ်လေးစားနေပါပြီ
။ဆိုတော့မြန်မာနိုင်ငံကလည်းတကယ်တမ်းဆိုလို့ရှိရင်ငငင်းအန်တီရဲ့အရန်ကြီးတဲ့နိုင်ငံပေါ့နော်။ဆိုတော့ဒီလိုမျိုးမှာသူတို့ဂျပန်ကပေးတဲ့သုတေသနနဲ့အခုဘာများဒီ2020ထဲမှာလုံနိုင်ပါပြီလဲ။
2020ထဲမှာကတော့သူတို့လုံလက်စသုတေသနကိုပဲဆက်ပြီးလုံနိုင်တယ်လို့ထင်ပါတယ်။အဲ့ဒီဘက်မှာလည်းကွင်းစင်းပြီးလုံတဲ့သုတေသနကမဖြစ်နိုင်ဘူး။ဆိုတော့မဖြစ်နိုင်တဲ့ပြဿနာမျိုးငကူကစောက်ထားတဲ့ data နောက်ပြီးတော့ကျွန်တော်တို့ဒီ seismometer ဆိုတဲ့ဒီဟိုဟာလေးမှာမြေမှာပြန့်ထားပြီးတော့နေ့စဉ်အချိန်နဲ့နှိုင်းတိုင်းတာနေတဲ့ data တွေကကျွန်တော်တို့အမေရိကန်နိုင်ငံကိုလံဘီယာ University နောက်ပြီးတော့ဒီဘူလင်ဆန်နဲ့ကလာပြီးတော့ UC ဌာနရဲ့ရန်ကုန်တက္ကသိုလ်ရဲ့ငလင်းကော်မတီတွေမှာ data အချိန်နဲ့မျှဝေနေတဲ့အစားတွေရှိရတော့အဲ့ဒီဘိုင်းတွေကိုသူတို့ဒီ data analysis လုပ်ပြီးတော့မှလေ့လာနေတဲ့ဘိုင်းလေးစောင့်ကြည့်တဲ့ဘိုင်းတွေကိုဆက်ပြီးလုပ်နေတာ
မြန်မာနိုင်ငံမှာဒီနိုင်ငံရခြားနေပြီးတော့လာပြီးတော့အခုအထောက်ပံ့နေတဲ့သူတေသနာလောက်တာတွေများတယ်ပေါ့နော်ဆိုတော့တိကျလေးတွေခွဲပြောပြပေးပါဥပမာဆိုအခုဆိုရင်ဘူမိသိပ္ပံနဲ့ပတ်သက်ပြီးတော့ပေါ့နော်ထူးထူးခြားခြားများဘာများလုပ်နိုင်လဲအရင်ဆုံးပြောပြပေးပါ
ဟုတ်ကဲ့ဘူမိသိပ္ပံမှာအခုခုနပြောသွားတဲ့ငလျင်သဘောပြင်းနဲ့ပတ်သက်တာတစ်ခုရဲ့ဒုတိယကကျွန်တော်ကိုယ်တိုင်နဲ့ဆက်တဲ့ဝင်ပါဝင်နေတဲ့အားတော့ဒီပြင်းလေအပိုင်းပေါ့နော်အနော်ဘူမိသိပ္ပံဆိုတဲ့အပိုင်းမှာကကျွန်တော်မျိုးပုံထုတ်တဲ့ လူမျိုးပြည်သားရောဒီကုသေသနာနဲ့ပတ်သက်ရောကပုံမှန်မှာလည်းမြေပုံထုတ်တာဒီကဆိုရင်ပြည်နယ်ပိုင်းမှာလူမျိုးထုတ်ဖို့အပိုင်းကိုမြန်မာရေနံမြန်မာနိုင်ငံလူမျိုးပြည်သားတပ်တစ်စားပို့လေးလာရောဖွဲ့လေးနောက်တက်ကူတွေနဲ့ကျွန်တော်ဂျပန်နိုင်ငံကကျွန်တော်ရဲ့ agency ပေါ့နော်အဲ့ Jamsec agency တွေပေါင်းပြီးတော့မှရှိနေတဲ့မြေပုံတွေကိုပထမဆုံးစုံပိုင်းပေါ့နော်စုနေအပိုင်းတွေစပြစ်ပါတယ်နောက်ပြီးတော့ကမ်းလို့ရေနံသူ့ဖွဲ့ရေးအပိုင်းနဲ့ပတ်သက်ပြီးတော့မြို့ပြညာနောက်ဝေးတဲ့အပိုင်းတွေကိုကျွန်တော်ဂျန်နီလာထဲမှာဒီပိုင်းကအစိုးရကလည်းဒီလိုအထောက်အပံ့ပေးလို့လည်းတော်တော်ကြီးရပြီးပါပြီ။ဒါပေမဲ့ကိုရိုနာကြောင့်တော့နှောင့်နှေးတဲ့အပိုင်းတွေရှိတယ်။နောက်တစ်ခုကတော့ကျွန်တော်ဒီကိုဗစ်ကာလထဲမှာထူးခြားတွေ့လာတဲ့အပိုင်းကမြန်မာနိုင်ငံလူကြောင်းပညာသိက္ခာတက်တူတယ်။ထူးခြားကြပေါ့လို့အခုလိုကိုဗစ်အခြေအနေမှာဆိုတော့အကြောင်းသားသမဂ္ဂကအကြောင်းသားလေးကနေဦးစီးပြီးတော့တက်တူတဲ့ဌာနတွေကပေါ့ပါဝင်ပြီးတော့လုပ်တာကဒီတက်တူမှာဒီပညာရေးတွေသင်ကြားပေးနေတယ်ဒီပညာရေးတွေသင်ကြားလို့တက်ရင်ဘယ်လိုအလုပ်လုပ်ရပြီးဘယ်လိုကဘာအကြည့်ကိုရှင်းဆန်းနိုင်တယ်ဆိုတဲ့အပိုင်းတွေကိုသူတက်ဆိုင်ရအပြည့်အစုံရှိတဲ့လူတွေကစုပြီးဒီဇုံကနေပြီးတော့ရှင်းပြတဲ့အစီအစဉ်လေးကိုလည်းပြရတယ်။အ
ဲရေချောင်းလား
။ရေချောင်းပါခင်ဗျာ။ရေချောင်းမြန်မာပြည်ပါဆိုအင်ဂျင်နီယာရင်းပါပါတယ်တောက်ပြီးတော့ကမ်းလှမ်းတွေပတ်သက်ပြီးဖွဲ့ယူပုံလေးဘေးရန်ရဲ့ကိစ္စအပိုင်းတွေလည်းပါတယ်လို့မျိုးဒီတမောရင်ပါရင်းနဲ့ဆိုင်နေပြည်ညာပေးရတယ်ပေါ့။အ
င်းပညာတက်ကတော့မိတ်ချီလာမှရှိပါတယ်။ဒီနီးပညာတက်ဆိုကလည်းထူးထူးခြားခြားလေးများပါအောင်မြင်လဲဒီနှစ်အတွက်ပြောပြပေးပါ
ကျွန်တော်ကတော့အစပိုင်းလေးမှာနည်းနည်းပါလိုက်တာလေးတစ်ခုပါအဓိကပြောချင်တာကတော့တရေရဲမှာလည်းအရန်ကိုပေါင်နေတာကတော့ဂျိုရူပါခင်ဗျာဂျိုရူကိုဒီဂျပန်နိုင်ငံဟိုကိုင်ဒိုမှာရှိတဲ့တက်ကိုဒီတက်ကတော့လည်းသူ့ရဲ့နည်းပညာကိုဒီအာဆီယံကနေတစ်ဆင့်ကမ္ဘာကိုဖြန့်ကျင်နေဒီဆက်တွေဂျိုရူဒေါ်လာတန်400 500ကျန်တဲ့ဆက်တွေဂျိုရူကြီးတွေကိုဖုတ်ထဲနေမိုက်ခရိုစက်လိုက်ဆိုတဲ့ဒီဒေါ်လာ400 500နဲ့တန်နေမဲ့ပုံစံနေတယ် resolution နောက်ဆုံးဝင်နည်းပညာကိုသုံးလို့ရတယ်ဒီတစ်ခုသက်တမ်းပုံသွားရင်လည်းနောက်တစ်ခုကိုလည်းလည်းသူလဲလဲလက်နေနည်းပညာလားဆိုအဲ့ပညာနဲ့တက်လာတဲ့အပိုင်းကမိလာမရှိနည်းပညာတက်ကူလေချောင်းနဲ့ဆိုင်တဲ့တက်ကူနဲ့ပူးတွဲပြီးတော့အဲလာမယ့်နှစ်ထဲမှာပြင်ပြမယ်ဒီ
2021ခုနှစ် January လထဲမှာဒါမှမဟုတ် February လထဲမှာဒီဂျိုရူကိုလွှတ်တင်မယ်လို့ပြောပါတယ်ဒီနည်းပညာဆိုင်ရာဌာနပမောက္ခချုပ်ကပြောပါတယ်ခုလာမယ့်2021ခုနှစ်အတွက်ကဘယ်လိုများမြင်ပါလဲဒီနိုင်ငံတကာကသိပ္ပံပညာရှင်တွေနဲ့လက်တွဲပြီးလုပ်နေတဲ့သူတယောက်အနေနဲ့
ဟုတ်ကဲ့ဒီပညာရေးဝန်ကောင်မှဒီရပိုင်းတွေမှာအကြီးအကျယ်စူးစမ်းနေတဲ့အပိုင်းရှိပါတယ်ဒီမြန်မာနိုင်ငံအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းဆိုပြီး2021 February လနေ့စမှာပါဆယ်နှစ်စီမံကိန်းကြီးပေါ့နော်ဆိုတော့အဲ့စီမံကိန်းကြီးထဲမှာဆိုရင်အခုဒီ COVID ကာလကခံစားခဲ့ရတဲ့ဒုက္ခတွေကြောင့်လည်းဆိုပြီးဒီ digital infrastructure လေးစမှုတွေနောက်ပြီး open university မြန်မာနိုင်ငံမှာရှိနေတာကြာပါပါလေပေါ့လို့ဆို television အနေနဲ့ပြီးတော့ lecture တွေပေးမယ်ပြီးရင်ကိုရောက်နေတဲ့ဒေတာကနေပြီးတော့ပဲဝယ်ဝင်ရအောင်စူးစမ်းပြီးနေတယ်ဆို Open University ရဲ့ရည်ရဲစတော့မယ်ပြီးတော့ National Research Council ဆိုတာဒါလည်းရှိတင်တာကြားလိုက်ကောင်စယ်ကြီးတစ်ခု centralized ပေါ့နော် centralized ဆိုတဲ့ scholarship တွေပေးမယ်သူတို့တနားနဲ့ research funding တွေပေးမယ်ဆိုတဲ့ system ကအရင်ကလိုပါနေဆိုအဲ့ဒါကြီးကလည်းစတင်လာတော့မယ်ဆိုတဲ့အပိုင်းကြီးတော်တော်များများပေါ့နော်ပြီးရင်ဒေတာဆိုင်ရာတွေမှာ research center တွေ research and innovation center တွေကိုတက်ကူတစ်ခုပေါ့ COE တက်ကူတစ်ခုကို center ပြုပြီးတော့ဖွင့်နေဆိုရင်နာကြီးပေါင်းနဲ့လမ်းကြောင်းတွေမြင်လာတယ်လို့ပြောဆို
ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော
်တော်တော်ရှင်များရှင် Merry Christmas ပါပြောရွှင်ချမ်းမြေ့တဲ့ Christmas နှစ်တကူကာလမှာ VOE ရဲ့သောရရှင်တွေအတွက်တေးသက်ရှင်ပိုးဓာလီတိတ်တန့်ရဲ့ Midnight Service ဆိုတဲ့တေးသချင်းလေးတင်ဆက်ပေးထားတာနားဆင်ပါရှင
်
Thank you.
ခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုကြေညာပေးပါမယ်ရှင်။တောင်ကိုရီးယား၊ဂျပန်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာတည့်ရက်အတွင်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူအရေအတွက်စံချိန်တင်မြင့်တက်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာနောက်ထပ်ကူးစက်သူ1400ကျော်တဲ့က80ရာခိုင်နှုန်းဟာနိုင်ငံလူဦးရေ52%တန်းထက်ကတဝက်နေထိုင်တဲ့ဆိုးမျိုးရုံနဲ့ပတ်ဝန်းကျင်အရာတွေမှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာဒီကနေ့နောက်ထပ်ကူးစက်သူ884ဦးထက်မှာတိုချိုမျိုးရော်ကအများဆုံးပါ။အင်ဒိုနီးရှားမှာတော့ဒီကနေ့မှာသေဆုံးသူ258ယောက်နဲ့အများဆုံးဖြစ်ခဲ့ပါတယ်။နောက်ထပ်ရောဂါကူးစက်သူ9260နီးပါးရှိတာကြောင့်အခုဆိုရင်သေဆုံးသူပေါင်းက2800ကျော်ကူးစက်သူပေါင်းက9000ကျော်ရှိနေပါပြီ။ကမ္ဘာတစ်ဝှမ်းနိုင်ငံအသီးသီးအနေနဲ့ COVID-19 ရောဂါကာကွယ်ဆေးရဖို့ကြိုးစားနေကြသလိုကာကွယ်ဆေးရလို့စတင်ထိုးပစ်နေတဲ့နိုင်ငံတွေလည်းတဖြည်းဖြည်းပိုများလာပါတယ်။ကာယောဂါကြောင့် Christmas ဝတ်ပြုဆူတောင်းပွဲကိုအကျဉ်းယုံကျင်းပခဲ့တဲ့ပိုဟန်မကြီး Francis ကယေရှုခရစ်တော်ကိုယ်တိုင်ဆင်းရဲနွမ်းပါတဲ့သူစီကဖွားမြင်လာတာဖြစ်တဲ့အတွက်အကူအညီလိုအပ်နေသူတွေကိုလူတွေဝိုင်းဝန်းကူညီတင်တယ်လို့မိန့်ကြားခဲ့ပါတယ်။စီရနောပါတဲ့လူတွေဟာလည်းဖျားသခင်ရဲ့တမိတော်သားတော်တွေဖြစ်တယ်ဆိုတာပြသခြင်းနဲ့အတွက်ကျွန်တော်တို့ကြားတဲ့ကိုယေရှုခရစ်တော်ကစီစဉ်ရရနဲ့ရောက်လာတာဖြစ်ပါတယ်လို့ပုဂ္ဂိုလ်ဟန်မင်းကြီးကဝတ်ပြုဆူတောင်းပွဲမှာမိန့်ကြားခဲ့တာပါ Vatican မြို့က Saint Peter Basilica ဖျားကျောင်းတော်မှာခရစ်ယာန်ဂိုက်အုပ်ကာဒီနယ်အပါအဝင်ခရစ်ယာန်ဘုန်းတော်ကြီး100လောက်နဲ့ပဲကျာတာပင်ညကဝတ်ပြုဆူတောင်းပွဲကျင်းပခဲ့တာပါပုံမှန်အားဖြင့် Saint Peter Basilica ဖျားကျောင်းတော်မှာကျင်းပတဲ့ Christmas ဝတ်ပြုဆူတောင်းပွဲကိုနိုင်ငံပေါင်း100ကျော်ကတန်တမန်တွေအပါအဝင်လူပေါင်း1000လောက်တက်ရောက်လေ့ရှိတာဖြစ်ပါတယ်။ပြီးခဲ့တဲ့လေးလလောက်ကပင်လယ်ပြင်ကိုဖြတ်ပြီးတော့ပြည်ပကိုထွက်ပြေးဖို့အကြိုးစားချင်းတရုတ်တာဝန်ရှိသူတွေဖမ်းခံထားတဲ့ဟောင်ကောင်မြို့ခံ12ဦးထဲက10ဦးကိုရှန်ဇန်းမြို့မှာတနင်္လာနေ့ကျရင်တရားရုံးထုတ်မယ်လို့သူတို့ကိုထောက်ခံတဲ့အုပ်စုကဒီကနေ့ပြောပါတယ်။ကိုယ်ပိုင်အောက်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့ဟောင်ကောင်ရဲ့ရပ်တည်မှုအပေါ်စိုးရိမ်မှုတွေတိုးလာခြင်းအခုလိုထွက်ပြေးဖို့ကြိုးစားတဲ့တွေကိုတရုတ်နိုင်ငံကရှာရှာပပဖန်ဆီးခဲ့တာကြောင့်ဟောင်ကောင်မှာရောကမ္ဘာမှာပါတည်ဖြစ်အပေါ်အထူးအာရုံစိုက်လာခဲ့ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့ Christmas ညချမ်းဖြစ်ကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကဆုတောင်းမေတ္တာပို့သလိုက်ပါတယ်။အားလုံးကျမရှင်လာပါစေရှင်ကျမနင်္ဂလာပ
ါ This program has come to you from the Voice of America, Washington.